Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2024ခုနှစ်ဒီဇင်ဘာလ24ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိစတင်ထုတ်လွှင့်နေပါပြီ။ပထမနိုင်ဝက်ကိုတော့လိုင်းတိုမီတာ25-30.40တို့ကနေဖမ်းယူနိုင်ဆန့်ချပါတယ်ရှင်။ကျမသင်္ကီထိုက်ပါ
။ American Federal တရားရုံးတွေကတေးတန်းချမှတ်ထားသူ40တဲက39ယောက်ကိုတတတကြုံပြစ်ဒဏ်အဖြစ်ရှော့ပေါ်ပေးလိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။ရွေးကောက်ခံသမ္မတဒိုနယ်ထရမ့်ကပနမာတူးမြောင်းကိုပြန်လည်ထိန်းချုပ်နိုင်တယ်လို့သတင်းကွန်ရက်တွေကချိန်ချောက်လိုက်ပါတယ်။ကာဇာမှာထိန်းထားတဲ့တစ္ဆန်တွေလွတ်မြောက်ရေးဆွေးနွေးပွဲမှာတိုးတက်မှုတချို့ရရှိခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကအစ္စရေးလွှတ်တော်မှာပြောပါတယ်။
ထိတ်တဲရောက်တဲ့နေ့ပြီးမှတော့နှစ်ကော2အစီအစဉ်ဖြစ်တနှစ်တာအတွင်းရာသီဥတုပြောင်းလဲမှုတွေကိုစုစည်းတင်ပြပေးမှာဖြစ်တယ်လို့အပတ်စဉ်ခဏရီတင်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့စည်ရေးအလားအလာဆက်သွယ်မြေမြန်ကန်အမျိုးသမီးတွေထိုးဖောက်ဝင်ရောက်လာတဲ့ဂျပန်စာကေးလုပ်ငန်းအကြောင်းစီးပွားရေးအမေရိကန်ကခရစ်စမတ်ပွဲတော်တွေအကြောင်းလူမှုရှုခင်းအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ထိတ်တဲရောက်တဲ့နေ့ကိုဥတင်မောင်တန်းကတင်ပြပေးပါမယ်ရှင်။
American Federal တရားရုံးတွေကတည်တံချမှတ်ထားသူ40ရဲက39ယောက်ကိုတသက်တကြုံပြစ်ဒဏ်အဖြစ်ရှော့ပေါ်ပေးလိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကတရင်လာနေ့ကကြေညာလိုက်ပါတယ်။တည်တံတိုးချဲ့ပေးဖို့လိုလားသူ Trump သမ္မတဖြစ်လာဖို့ရည်သက်တပအနှဲငယ်အလို့မှာအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။အကြံဖက်ဝါဒနဲ့လူမျိုးရေးဘာသာရေးအခြေခံမုံတိတပ်ဖြတ်မှုတွေကလွဲပြီးကြံတည်တံတွေကိုရှော့ပေါ်လိုက်တာပါ။တည်တံရှော့မပေးတဲ့3ယောက်ကတော့တောင်ကိုရိုင်းနာပြည်နယ် Charleston မြို့ကဖျားเจ้าမှာလူမဲ6ယောက်ကို2015ကတပ်ဖြတ်ခဲ့သူပန်ဆယ်ဗေးနီးယားပြည်နယ်ပစ်စ်ဘတ်မြို့ဂျူးဖျားเจ้าမှာဝတ်ပြုသူ12ဦးကို2018ကတပ်ဖြတ်ခဲ့သူနဲ့မက်ဆာချူးဆက်စ်ပြည်နယ်ဘော့စတန်မြို့မာရသွန်ပွဲမှာ2013ခုနှစ်ကဘုံခွဲခဲ့သူတို့ပဲဖြစ်ကြပါတယ်ပြင်းထန်တဲ့ရာဇဝတ်မှုတွေရှော့ချပြီးမျက်တထိရောက်တဲ့တရားရေးစနစ်ဖြစ်ဖို့လုံသက်တစ်လျှောက်လုံးသူလုပ်ခဲ့တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပြီးအခုလိုကြေညာခဲ့တာပါအစိုးရရှိနေအထက်လွတ်တော်တရားရုံးကော်မတီဥက္ကဋ္ဌဒုတိယသမ္မတရဲ့ယခုသမ္မတအထွေကြုံတွင်နဲ့ကျွန်တော်အသည့်တရားအရပြည်တော်စုအစ်စ်မှာတည်ထောင်အသုံးပြုတော်ရရမယ်လို့ပို့ပြီးယုံကြည်လာကြောင်းသူထုတ်ပြန်ချက်မှာပြောထားပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာပနားမတူးမြောင်းကိုပြန်လည်ထိန်းချုပ်နိုင်တယ်လို့တင်းငွေတွေကချိန်ချောက်လိုက်ပါတယ
် A token of cooperation butIt was given to Panama and to the people of Panama.
သူများကိုပေးခဲ့ရမှာပြဋ္ဌာန်းချက်တွေရှိပါတယ်။မြတ်မြတ်တတဆက်ဆံရမှာဖြစ်ပေမဲ့သူတို့ကကျွန်တော်တို့ကိုမြတ်မြတ်တတမဆက်ဆံပါဘူး။သဘောထားအကြီးကြီးပေးခဲ့ရမှာပြောခဲ့တဲ့ကျင့်ဝတ်အရာရောဥပဒေအရပါလိုက်နာရမယ်မူတွေကိုမလိုက်နာဘူးဆိုလို့ရှိရင်ပနားမသူများကိုအမေရိကန်ကိုအပြည့်အဝမြတ်မြတ်အငင်းမပွားပြန်ပေးဖို့ကျွန်တော်တို့တောင်းဆိုရပါလိမ့်မယ်လို့ထရမ့်ကပြောသွားခဲ့တာပါ။နိုဝင်ဘာလ9ရက်ရွေးကောက်ခံပြီးနောက်Arizona ပြည်နယ် Phoenix ပြည်မှာပထမဦးဆုံးပြုလုပ်တဲ့ Conservative တက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပွဲမှာ Trump ကခုလိုပြောခဲ့တာလည်းဖြစ်ပါတယ်။တရုတ်ဩဇာညောင်းလာနိုင်ပွဲရှိတာကိုလည်းသူကသတိပေးလိုက်ပါတယ်။ Trump ပြောပြီးမကြမီပါပဲကျွန်တော်တို့တိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်မှုကဆေးဆက်လို့မရတဲ့အချက်တွေဖြစ်ပါတယ်လို့ပနားမသမ္မတ Jose Ro Mourinho ကဗီဒီယိုထုတ်ပြန်ထုတ်ပြန်လိုက်ပါတယ်။သမ္မတ Jimmy Carter လက်ထက်1989ခုနှစ်မှာချုပ်ဆိုခဲ့တဲ့စာချုပ်ရအမေရိကန်ကတူးမြောင်းထိန်းချုပ်မှုကို1996ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာပနားမနိုင်ငံကိုလွှဲပြောင်းပေးခဲ့တာပါ။ဂါဇာမှာထိန်းထားတဲ့တရားခံတွေလွတ်မြောက်ရေးဆွေးနွေးပွဲမှာတိုးတက်မှုတချို့ရရှိခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဘန်နာတယာဟူကအစ္စရေးလွှတ်တော်မှာတနင်္လာနေ့ကပြောလိုက်ပါတယ်။ဂါဇာစစ်ပွဲအပြည့်အဝရေးနဲ့အကျဉ်းသားလဲလှယ်ရေးသဘောတူညီချက်နှိစက်လာပြီးလို့ပါလက်စတိုင်းစစ်သွေးကြအဖွဲ့၃ဘွဲ့ကရှာရှာပါပါပူးတွဲကြေညာချက်ထုတ်ပြန်ပြီးနေ့ရက်အကြမ်းမှာအစ္စရေးဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါ။အစ္စရေးနဲ့ဟာမတ်ဂျာကာတာအီဂျစ်နဲ့အမေရိကန်တို့ကြားဝင်ပြီးတော်ဝိုက်ညှိနှိုင်းမှုတွေကဒိုဟာမှာမကြမီရက်တွေအတွင်းပြန်ဖြစ်လာခဲ့ပါတယ်တိုးတက်မှုတချို့ရှိတယ်ဆိုတာကိုသတိကြီးကြီးထားပြီးကျွန်တော်ပြောလိုပါတယ်ဒဇန်ခန်တွေအားလုံးအင်ကိုပြန်လာတဲ့တိုင်အောင်ကျွန်တော်တို့ဆောင်ရွက်နေတာတွေရပ်လိမ့်မယ်မဟုတ်ပါဘူးလို့နေတရာဟုကတွတ်တော်ကိုပြောကြပါတယ်ဟာမတ်အစ္စလာမစ်ဂျီဟတ်နဲ့ပါလက်စတိုင်းလွတ်မြောက်ရေးလူထုတပ်ဦးPFLP တို့ကအပြည့်အဝသဘောတူညီရေးရဖို့တိုးတက်မှုရှိကြောင်းစနေနေ့ကပူးတွဲထုတ်ပြန်ခဲ့ကြပါတယ်ရန်သူကသာအကြောင်းချက်အစ်စ်တွေထပ်မထက်လာဘူးဆိုရင်အပြည့်အဝနဲ့အချင်းသားလဲလှယ်ရေးသဘောတူညီရေးရဖို့ဖြစ်နိုင်ချေနီးလာပြီလို့ကြေညာချက်မှာသုံးဘွဲ့ကပြောထားပါတယ်
ခန့်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။အင်္ဂါမနက်သတင်းတွေကို VOA ရုပ်သံကနေဆက်လက်ကြေညာနေပါတယ်။ရုရှားရဲ့ Cox State တို့ဝေရောက်တိုက်ခိုက်ရမှာမြောက်ကိုရီးယားစစ်သား3000ကျော်သေဆုံးတယ်မှမဟုတ်ဒါရရှိခဲ့ကြတယ်လို့ Ukraine သမ္မတ Volodymyr Zelensky ကတနင်္လာနေ့ကပြောလိုက်ပါတယ်။ကနဦးရရှိတဲ့သတင်းတွေကအခုလိုပြောတာဖြစ်တယ်လို့ Zelensky က X လို့စာမျက်နှာမှာရေးခဲ့တာပါ။ဒီစင်မာလာမှာမြောက်ကိုရီးယားတပ်သားတွေထိုးစစ်တွေပောင်းဝင်ခဲ့ကြတဲ့ကဆိုရင်မြောက်ကိုရီးယားစစ်သား1100ဝန်းကျင်သေဆုံးတယ်မှမဟုတ်ဒါရရှိခဲ့ကြတယ်လို့တနင်္လာနေ့အစောပိုင်းမှာပဲတောင်ကိုရီးယားကပြောခဲ့ပါသေးတယ်။မြောက်ကိုရီးယားအစိုးရကရုရှားစစ်တပ်ကိုအင်အားဖြည့်တဲ့အနေနဲ့စစ်သားထောင်ချီပို့ခဲ့ရမှာရုရှားရဲ့ကတ်စတီတာနေဆက်လဲပါဝင်ခဲ့ပါတယ်။ယူကရိန်းကကတ်စတီတာကိုအဟုတ်လက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။ကတ်စတီတာအခြေအနေကိုကြီးတဲ့ဦးစီးချုပ်အလက်ဇန်းဒါဆီရစ်စကီကအစိုးရခါစားပို့တော်ကိုသူလက်ခံရရှိတဲ့အကြောင်းရုရှားစစ်တပ်ကိုတပ်သားတွေနဲ့စစ်လက်နက်ပစ္စည်းတွေမြောက်ကိုရီးယားပို့တာကြောင့်ဖြစ်ပေါ်လာတဲ့အန္တရာယ်ကိုအစိုးရခါစားကသတိပေးခဲ့ကြောင်းဇယ်လန်စကီကပြောကြားပါတယ်။ဒီလိုပေါ်ပူအောင်ဆောင်ရွက်မှုတိုးလာတာနဲ့အမျှကိုရီးယားကျွမ်းဆွဲတဲ့အနီးဝန်းကျင်ဒေသနဲ့ရေးပြင်းမှမတိမငြိမ်ဖြစ်လာနိုင်တာကိုကမ္ဘာကသိနာလည်ဖို့လိုပါတယ်လို့လည်းဇယ်လန်စကီကပြောပါတယ်။လေဘရွန်ကနေအစ္စရေးတပ်တွေအချိန်မြင့်ရုပ်သိမ်းဖို့ကုလသမဂ္ဂငြိမ်းချမ်းရေးတပ် UNIFIL နဲ့လေဘရွန်ဝန်ကြီးချုပ်တို့ကတနင်္လာနေ့ကတောင်းဆိုလိုက်ကြပါတယ်။လေဘရွန်စစ်တပ်ကလည်းလေဘရွန်တောင်ပိုင်းမှာချထားတာအချိန်မြင့်ဖို့လည်းအစ္စရေးဟက်စ်ဘိုလာအပြည့်အဝတလနီးနီးကြာလာပြီးတဲ့နောက် UNIFIL ကခုလိုတောင်းဆိုလိုက်တာပါ။ပါဝင်ပတ်သက်သူတွေအားလုံးလုံခြုံရေးကောင်စီစုံဖြတ်ချက်အမှတ်1901ကိုမချိုးဖောက်ဖို့နဲ့ချိုးဖောက်တာတွေရပ်ဖို့လဲကုလသက်ကြောင်းဆိုပါတယ်။အစ္စရေးတပ်တွေမြန်မြန်ရုပ်သိမ်းဖို့အမေရိကန်နဲ့ပြင်သစ်တို့ကရက်60မကျော်လို့ဖိအားပေးတင်တယ်လို့လဲလက်ဘရွန်အိမ်ဆောင်အစိုးရဝန်ကြီးချုပ်နာဂျစ်မီကာတီကပြောလိုက်ပြီးတဲ့နောက်ကုလသမဂ္ဂတပ်ကအခုလိုကြေညာချက်ထုတ်လိုက်တာလည်းဖြစ်ပါတယ်။အပြည့်အဝနဲ့လုံခြုံရေးကောင်စီချိုးဖောက်မှုကြီးကြပ်ရေးကော်မတီမှာလက်ဘရွန်အစ္စရေးယူနီဖယ်နဲ့အတူအမေရိကန်ရဲ့ပြင်သစ်တို့လည်းပါဝင်ကြပါတယ်။အစ္စရေးတပ်တွေကရက်ပေါင်း60အတွင်းမှာလေဘရွန်ကနေရုပ်သိမ်းပြီးလေဘရွန်တပ်တွေနဲ့ UNIFIL ကုလတပ်တွေကလေဘရွန်တောင်ပိုင်းမှာအစားထိုးနေရာယူရမယ်လို့အပြည့်အဝသဘောတူညီချက်ထားမှာပြောထားတာပါ။ဂျပန်ကားကုမ္ပဏီ Honda နဲ့ Nissan တို့ဟာပူးပေါင်းရင်းနှီးလှရှာဖို့နဲ့ပူးတွဲပိုင်ဆိုင်မှုကုမ္ပဏီခေါ်ဥပိုင်ကုမ္ပဏီတရားထူထောင်ဖို့သဘောတူလိုက်ကြကြောင်းတနင်္လာနေ့ကကြေညာလိုက်ကြပါတယ်။တမန်ကုမ္ပဏီတွေကရောင်းကုန်ပစ္စည်းတွေကိုထုတ်လုပ်ရောင်းဝယ်ပေးမဲ့ဥပိုင်ကုမ္ပဏီကတော့အဲ့ဒီလိုကုမ္ပဏီတွေရဲ့ရှယ်ယာတွေကိုပိုင်ဆိုင်ထားကြတဲ့ပိုင်ဆိုင်မှုကုမ္ပဏီမျိုးဖြစ်ပါလေ။ပူးပေါင်းလိုက်တဲ့အခါမှာပူးတွဲအယောင်အမေရိကန်ဒေါ်လာ198ဘီလီယံကျော်ပြီးအမြတ်ဒေါ်လာ19ဘီလီယံရဖို့ယူရကြောင်းဟွန်ဒါနဲ့ Nissan ကပြောကြပါလေ။ Nissan ရဲ့မဟာမိတ် Mitsubishi ကုမ္ပဏီကလည်းပူးပေါင်းဖို့ဆွေးနွေးပွဲမှာပါမယ်အကြောင်းသူတို့ကပြောပါလေ။2025ဇွန်လမှာဆွေးနွေးတာပြီးဖို့မျှော်လင့်ပြီးဥပိုင်ကုမ္ပဏီတက်ကို2026ဩဂုတ်လမှာထူထောင်ဖို့ယူရထားကြတာပါ။အဲ့ဒီအခြေရောက်ရင် Honda နဲ့ Nissan ရှယ်ယာတွေကိုအသွင်ပြောင်းကြရမှာဖြစ်ပါတယ်။ကားရောင်းစည်းရင်းရ Toyota နဲ့ Volkswagen ပြီးရင် Honda Nissan ပူးပေါင်းအုပ်စုဟာကမ္ဘာမှာတတိယအကြီးဆုံးကားထုတ်လုပ်သူဖြစ်လာမှာပါ။ Honda ဟာဂျပန်ကားစည်းကွက်မှာ Toyota ပြီးရင်ဒုတိယအကြီးမားဆုံးဖြစ်ပြီးဈေးကွက်တန်ဖိုးဒေါ်လာ40ဘီလီယံရရှိထားသလို Nissan ကတတိယအကြီးမားဆုံးအနေနဲ့ဒေါ်လာ10ဘီလီယံရရှိထားကြပါလေ
။ဥတင်မောင်တမရှင်အခုတော့ဒီနှစ်တာရာသီဥတုပြောင်းလဲမှုတွေစုစည်းတင်ပြထားချက်ကိုနားဆင်ကြည့်ရှုကြရပါမယ်။2024ခုနှစ်ဟာစံချိန်တင်ခဲ့သမျှအပူချိန်အမြင့်ဆုံးရောက်ရှိလာတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတဘာဝဘေးတွေပြင်းထန်အကောက်လာသလိုကုန်းနေရင်းနေတဲ့တရဝအပါအဝင်ဂေဟဗေဒစနစ်တွေလည်းပိုပြီးတော့ထိခိုက်လာတယ်လို့လည်းထောက်ပြကြပါတယ်။ကမ္ဘာအပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးဖြစ်ပေါ်လာတဲ့ထင်ရှားတဲ့တဘာဝဘေးအန္တရာယ်နဲ့နိုင်ငံတကာရဲ့အာထုတ်မှုအနှစ်ချုပ်ကိုတော့နန်းလောင်နဲ့ကိုစီသူတို့စူးစီးတင်ပြထားပါတယ်ရှင
်။ပြီးခဲ့တဲ့ဆယ်နှစ်ဆက်တိုက်ကမ္ဘာအပူချိန်တွေမြင့်တက်လာတာမှာ2024ခုနှစ်ကတော့မှတ်တမ်းတင်ခဲ့သမျှအပူချိန်အမြင့်ဆုံးနှစ်တစ်နှစ်ဖြစ်လာပါတယ်။ ဥရောပသမဂ္ဂရဲ့ဥဒုရသရေရာဌာနကော်ပါနီကပ်စ်ရဲ့နိုဝင်ဘာလထုတ်ပြန်ချက်အရ2024ခုနှစ်မှာကမ္ဘာဖြန်းမြအပူချိန်ဟာ1850ပြည့်လုံနဲ့ဆက်မှုခေတ်ဥကာလကအပူချိန်ထက်1.5ဒီဂရီကိုပထမဆုံးကျော်လွန်ရောက်ရှိလာတာပါ2023ခုနှစ်တုန်းကတော့ကမ္ဘာဖြန်းမြအပူချိန်က1.48ဒီဂရီအထိရောက်ရှိခဲ့ပါတယ်ပစိဖိတ်သမုဒ္ဒရာထက်ကသဘာဝအတိုင်းပေါ်ပေါက်လာတဲ့အယ်လညိုအပူလိုင်းကြောင့်ပိုဆိုးလာတာဖြစ်နိုင်တယ်လို့လည်းသုံးသပ်ပါတယ်အခုလိုကမ္ဘာအပူချိန်တွေမြင့်တက်လာတာနဲ့ဆက်ဆက်ပြီးတော့သေဆုံးရသူတွေလည်းကမ္ဘာမှာစံချိန်တင်တိုးလာနေပြီးမက္ကဆီကိုနိုင်ငံမှာတော့အသက်35နှစ်အောက်လူငယ်တွေပိုများလာတယ်လို့ကိုလံဘီယာတက္ကသိုလ်ကသူတေသီတွေကပြောပါတယ်ကိုလံဘီယာတက္ကသိုလ်ကဥဒုရာသီရေးရာစီးပွားရေးပညာရှင်ဂျက်ဖရီရှာဒါကအခုသူတို့ရဲ့သူရှိချက်ကိုအခုလိုပြောပါတယ
် In brief we found that younger people are especially vulnerable to humid heat so if you look at people who are younger than 35 they actually are accounting for the vast majority of deaths due to extreme heat so we know that extreme heat is a major
လူငယ်တွေဟာပူနွေးဆွတ်ဆိုတဲ့ရာသီဥတုရဲ့တက်ရောက်မှုကိုပိုပြီးကြုံရတာကိုတွေ့ရှိခဲ့ပါတယ်အပူချိန်မြင့်လွန်တဲ့အတွက်သေဆုံးရသူအများစုဟာအသက်35နှစ်အောက်တွေဖြစ်ကြပါတယ်။ကမ္ဘာတစ်ဝိုင်းလုံးမှာရာသီဥတုနဲ့ဆက်ဆက်ပြီးအထူးကသေဆုံးရတာကတော့အပူချိန်ပြင်းထန်လွန်တာကြောင့်ပါ။ဒါကိုမှတ်တမ်းပြုစုထားတာတွေလည်းအများပြားရှိပါတယ်။အပူချိန်ပြင်းထန်လို့သေဆုံးရတဲ့လူအများစုဟာလည်းအသက်50ကျော်တွေထက်အသက်35နှစ်အောက်လူငယ်တွေဖြစ်နေတာကိုလည်းပထမဆုံးတွေ့ရှိခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမှာပြေးခဲ့တဲ့နေရာသည့်အတွင်းနှစ်ပူချိန်ပြင်းထန်လွန်းတဲ့အတွက်ဆေးရုံရောက်လာသူကထောင်နဲ့ချီရှိပြီးလူဦးရေထူထပ်လွန်းတဲ့မြို့တော်ကရာချီမှာတော့လူအတော်များများမူးမိတ်လဲကျခဲ့ရသလိုတချို့လဲနောက်ဆုံးအသက်ပါပါသွားရတယ်လို့ဒေတာရင်သတင်းတွေကပြောပါတယ်တချို့ပြည်နယ်တွေမှာဆိုရင်နှစ်အပူချိန်က48ဒီဂရီဆဲလ်ဆီယပ်အထိကိုရောက်ရှိခဲ့တာပါဒါကြောင့်လဲလူတွေအိမ်မြင်မထွက်ကြဖို့ရေမြင်းများတောက်ပြီးတော့မလို့အပဲခီးမသွားကြဖို့အာဏာပိုင်တွေကတတိပေးတိုက်တွန်းခဲ့ရပါတယ်ကမ္ဘာအပူချိန်တွေဖြန်းမြမြင့်တက်လာတဲ့နှုန်းထက်ပါကစ္စတန်နိုင်ငံမှာပိုးပြီးတော့မြန်ဆန်လာနေတာဖြစ်ပြီးလာမယ့်နှစ်ပေါင်း60အတွင်းကမ္ဘာအပူချိန်ဟာလွန်ခဲ့တဲ့အနှစ်40လောက်ကအပူချိန်နဲ့ 1.3 ကနေ 4.9 ဒီဂရီဆဲလ်ဆီယပ်အထိမြင့်တက်လာနိုင်ခြင်းရှိနေတယ်လို့လည်းကမ္ဘာပိုင်ရဲ့ဥဒုရသီရေးရာပညာရှင်တွေကပြောပါတယ်ဒါဟာနောင်ကြုံရတော့မယ့်ရှေ့ပြေးလက္ခဏာဖြစ်မယ်လို့လည်းအော်တိုဘာလကုန်မှာထုတ်ပြန်ခဲ့တဲ့ကမ္ဘာထိပ်တန်းဆေးပညာစာဆောင်ဖြစ်တဲ့ Lancet ရဲ့အစီအကံစာမှာဖော်ပြပါတယ်University College London က Lancet အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာ Marina Romanillo ကအခုလိုပြောပါတယ
် With our data with our evidence what we're seeing is that climate change is a fundamental
ကျမတို့ရထားတဲ့ data တွေနဲ့ကျမတို့တွေ့မြင်နေရတာတွေကိုကြည့်ရင်ဥရရာသီပြောင်းလဲမှုဟာအခြေခံကျန်းမာရေးပြဿနာဖြစ်တယ်ဆိုတာအလွန်ထင်ရှားပါတယ်ရာသီဥတုပြောင်းလဲလာတာကလူကျန်းမာရေးကိုထိခိုက်စေသလိုလူကျန်းမာရေးအတွက်ရေရိုရေရှည်ရင်ဆိုင်နေရတဲ့ချင်းချောက်မှုကြီးလည်းဖြစ်ပါတယ်
။အပူချိန်မြင့်တက်မှုနဲ့ဆက်ဆက်သေဆုံးမှုတွေတိုးလာနေတာကြောင့်အေးထန်ကြောင့်သေဆုံးရတဲ့ပမာဏထက်ကျော်လွန်သွားနိုင်ခြင်းရှိနေပြီလို့လည်းလမ်းဆက်ဆက်နှစ်ပတ်လည်အစည်းအဝေးမှာဖော်ပြထားတာပါ။2023ခုနှစ်ထဲမှာတော့ကျန်းမာရေးကိုထိခိုက်လောက်တဲ့အထိအပူချိန်မြင့်တက်ခဲ့တဲ့ရက်ပေါင်း50ကျော်အထိတိုးလာပါတယ်။အခုလိုပူပြင်းလို့တဲ့အတွက်လှုပ်သားအင်အားလည်းအတော်ထိခိုက်ရတယ်လို့ဒေါက်တာရိုမန်နယ်လိုကပြောပါတယ်
We have reached record very concerning new levels in the latest year of data. To give you an example, we're seeing that
ချင်းကအလွန်ဆိုးရင်စရာကောင်းနေပါတယ်။ဥပမာပြောရရင်အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတည်ဆုံးရတဲ့သူတွေထဲမှာအသက်65နှစ်နဲ့အထက်လူဦးရေဟာ1990ပြည့်လွန်နှစ်တွင်နောက်ပိုင်း169ရာခိုင်နှုန်းထိတိုးလာပါတယ်။ပြင်းထန်လွန်းတဲ့အပူချိန်နဲ့ကျုံရတဲ့ဒေသတွေမှာတော့နေဘူးဆက်ကြတဲ့အလုတ်ထွက်လုံနိုင်တဲ့လူတွေလည်းနေတဲ့ထက်နှင်းလာပါတယ်အလုတ်ကျန်းသမားတွေရဲ့ကျန်းမာရေးလည်းအတော်ထိခိုက်လာတာပါအပူချိန်မြင့်တက်လာတဲ့အတွက်လုံသားအင်အားတွေရှားပါလာတာကိုလည်းတွေ့ရပါတယ်နေအပူချိန်ပြင်းထန်လွန်းတဲ့အတွက်2023ခုနှစ်အတွင်းအလုတ်ချိန်နိုင်ပေါင်း512ဘီလီယံအထိဆုံးရှုံးခဲ့ရပါတယ်
2022ခုနှစ်တုန်းကတော့အပူလိုင်းနဲ့မိုးခေါင်ရေရှားမှုတွေပိုးပြီးတော့ဆိုးလာတဲ့အတွက်နိုင်ငံပေါင်း124နိုင်ငံတို့မှာအစာရေစာရှားပါမှုနဲ့ကြုံခဲ့တဲ့လူသန်းပေါင်းက150ကျော်အထိရှိခဲ့တာကိုလည်းအစိုးရကသာမှဖော်ပြထားပါတယ်
We've seen the second highest year of drought in 2023 on record. Almost 50% of the global land area is now
မိုးကောင်ရေရှားမှုဒုတိယဆန်းကျင်တင်အဆိုးဆုံးရောက်ခဲ့တာလည်း2023ခုနှစ်ထဲမှာပါကမ္ဘာကုန်းမြေ50ရာခိုင်နှုန်းလောက်မှာမိုးကောင်ရေရှားမှုအတော်ပြင်းထန်လာပါတယ်။ဒါကြောင့်လဲအာဖရိကဥက္ကဋ္ဌဒေသကဆိုမာလီယာနိုင်ငံလိုနေရာမျိုးမှာ ငတ်မို့ခေါင်းပါမှုနဲ့ကျုံလာရပါတယ်။တောင်အမေရိကတိုက်မှာလည်းမိုးကောင်ရေရှားမှုဆူလွန့်တဲ့အတွက်တီးနှံဆိုင်ခင်းတွေပျက်စီးကုန်ပါတယ်။မြစ်ချောင်းကိုအမိပြုပြီးကူးလူသွားလာကြတဲ့အမေဆုံးတစ်တော်တဲ့ကဌာနေတိုင်းရင်းသားတွေလည်းမြင့်ရီခန်းချောက်ကုန်တဲ့အတွက်ဆက်သွယ်ရေးပြတ်တောက်ကုန်တာပါ။ဒါကြောင့်လူကျမ်းမာရေးအပေါ်ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုကအတော်ကြီးမားလှပါတယ်
။ဥတုရာသီပြောင်းလဲမှုညီလာခံ COP29 မှာဝင်ရောက်ဆွေးနွေးနေကြတဲ့ကိုယ်စားလှယ်တွေအတွက်အထောက်အကူဖြစ်အောင်လို့ The Lancet ကျမ်းမာရေးချာနယ်ကအစီရင်ခံစာကိုအချိန်မီထုတ်ပြန်ခဲ့တာပါ။ဖလော်အိမ်တန်းငွေထုတ်လွှင့်နေကြတဲ့ရုပ်ကျွင်းလောင်စာထုတ်ယူမှုအဆုံးသတ်ပြီးတော့ပြန်ပြည့်မြဲစွမ်းရင်ကဏ္ဍမှာရည်နေမြို့နှံကြဖို့အစီရင်ခံစာပြုစုရေးသားခဲ့ကြတဲ့ပညာရှင်တွေကအစိုးရအဖွဲ့တွေကိုတိုက်တွန်းတောင်းဆိုထားတာလည်းဖြစ်ပါတယ်။တန်ရှင်စွမ်းရင်ဖက်ကိုရင်းနှီးမြုံနှံလိုက်မယ်ဆိုရင်တော့လူကျမ်းမာရေးဘဝရှင်သန်ရက်သည်နဲ့တဘာဘာပဝန်းကျင်အတွက်ကောင်းကျိုးပြုနိုင်တယ်လို့လည်းထောက်ပြကြပါတယ
် There are resources that could be used to strengthen our health system
အကာအကွယ်နည်းလာတဲ့လူမှုအသိုင်းအဝိုင်းရဲ့ကျန်းမာရေးကိုအထောက်အကူပြုနိုင်တဲ့နည်းလမ်းတွေတော့ရှိပါတယ်ဒါကတော့ရုပ်ကျွင်းလောင်စာတွေကိုတိုးပြီးတော့ထုတ်လုပ်နေတာတွေရက်ပစ်ပြီးတန်ရှင်စွမ်းရင်တွေထုတ်ယူတာမျိုးဖြစ်ပါတယ်ဒါဆိုရင်တော့လေထုအရေးသွေးကောင်းမွန်လာမှာဖြစ်ပါတယ်လေရုံညဉ့်ညံ့မှုကြောင့်ကဘာမှာနှစ်စဉ်လူပေါင်း၄သန်းလောက်တည်ဆုံနေရတာဖြစ်ပါတယ
်အပူချိန်မြင့်တက်မှုရဲ့အကျိုးဆက်ဖြစ်2024ခုနှစ်ထမအလွန်အင်အားပြင်းတဲ့တဘာဝဘေးဒဏ်တွေပေါ်ပေါက်ခဲ့တာမှာကမ္ဘာအကြီးဆုံးပူပန်းတက်တော်ကြီးတွေရှိရာဘရာဇီးမှာမိုးနေပြီးတော့မြစ်ချောင်းတွေရေခမ်းလာတယ်လို့တချို့နေရာမှာတော့မိုးခေါင်ရေရှားပြီးတော့ခြောက်သွေ့လွန်လာကြောင်းတောမီတွေလောင်ကျွမ်းလာပြီးတချို့အပိုင်းမှာကျတော့ရုတ်တရက်မိုးသည်းထန်ပြီးတော့ရေကြီးလာပါတယ်ကင်ညာနဲ့အာရဆိုဝါမပြည်တော်စု UAE တို့မှာလည်းမကြုံစုဘူးရုတ်တရက်မိုးသက်ထန်ပြီးတော့ရေကြီးခဲ့ပါတယ်။ရေပြေးကြောင်လူထောင်ပေါင်းများစွာဘေးလွတ်ရာရှောင်တင်းခဲ့ရပြီးစီးပွားရေးလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေလည်းအကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ရပါတယ်။တောင်အာရှဘက်မှာတော့ရီမာနဲ့ယာဂီတို့လူအရာပြင်းဆိုင်ကလုန်းမုန်တိုင်းကြီးတွေကြောင်အဖက်ဖက်ကပျက်စီးဆုံးရှုံးခဲ့ရတာတွေအမေရိကန်နိုင်ငံမှာဝင်တိုက်သွားတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းတွေနဲ့လေဆင်သမောင်းကြီးတွေကြောင်ထိခိုက်နစ်နာခဲ့ရတာတွေဟာသမုဒ္ဒရာရေမျက်နှာပြင်ပူပြီးတော့ပူနွေးလာတဲ့အကျိုးဆက်တွေဖြစ်တယ်လို့ကြွန့်ကျင်သူတွေကထောက်ပြပါရယ်။ပင်လယ်ရေမျက်နှာပြင်တွေပူပြီးပူနွေးလာတဲ့အခါလေထုထဲမှာသူ့တဘာဝအတိုင်းပြောင်းလဲပေါ်ပေါက်နေတဲ့ရာသီဥတုအခြေအနေတွေပူပြီးအင်အားပြင်းထန်လာတာပါ။ပူဖြစ်များလာတဲ့တဘာဝဘေးတွေဟာပူပြီးတော့လည်းအင်အားကောင်းလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေအခြေခံအဆောက်အုံတွေစိုက်ပျိုးရေးနဲ့လူမှုအတိုင်းအဝိုင်းတစ်ခုလုံးကိုထိခိုက်လာတာဖြစ်ပါရယ်။
မြန်မာနိုင်ငံမှာတော့ရာဂီမုန်တိုင်းနှောက်ဆက်တွဲရေကြီးရေရှမ်းမှုတွေကြောင့်မြို့နယ်ပေါင်း330ကျော်မှာလူပေါင်း13,000ဝန်းကျင်ရေဘေးသင့်ခဲ့ကြပြီးတော့တေဆုံးသူရာဂဏန်းရှိကြောင်းလဲ UN OCHA ကထုတ်ပြန်ခဲ့ပါတယ်။မုတ်တုံမိုးကြောင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတို့မှာမိုးတဲထန်ပြီးတော့ရေကြီးခဲ့တာပါ။နီပေါ်နိုင်ငံမှာလည်းမကြုံစဘူးမုတ်တုံမိုးတဲထန်လို့တဲ့အတွက်ရေကြီးမြေပြုံမှုကြောင့်တေဆုံးရသူက200ကျော်ကြောင်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဖိလစ်ပိုင်၊တိုင်ဝမ်နဲ့တရုတ်နိုင်ငံတို့ဘက်မှလည်းအလားတူသဘာဝဘေးတွေနဲ့ရင်ဆိုင်ခဲ့ရတာပါ။တောင်အမေရိကတိုက်နိုင်ငံတွေထဲမှာတော့2024ခုနှစ်အတွင်းတော်မင်းလောင်ကျွမ်းမှုကစံချိန်တင်မြင့်တက်လာပါတယ်။အထူးသဖြင့်ဘရာဇီး၊ကိုလံဘီယာနဲ့အီကွေဒေါနိုင်ငံတွေမှာမီးလောင်ကျွမ်းမှုအဆိုးဆုံးဖြစ်ပြီးတော့တစ်တောဧကပေါင်းထောင်နဲ့ချီမီးဘေးတင်ခဲ့ရပါတယ်။ဆိုင်ပြိုရဲ့အတွက်မြေယာချက်တွင်မှုတော်မီရှိုရာအပါအဝင်မိုးကောင်ရေရှားမှုတာရှိပြီးတော့ခြောက်သွေ့လွန်လာကြောင်းတော်မီကြီးတွေပိုဆိုးလာတာလို့တာဝန်ရှိသူတွေကပြောပါတယ်။ကနေဒါနိုင်ငံမှာဆိုရင်လဲခြောက်သွေ့လွန်တဲ့အတွက်တော်မီတွေပိုဆိုးလာတာမှာပြီးခဲ့တဲ့2023ခုနှစ်ကစံချိန်ထက်ကျော်လွန်ခဲ့ပြီးအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ထဲမှာလဲဒီဇင်ဘာလလည်းအထိလောင်ကျွမ်းနေတဲ့တော်မီကြီးတွေဟာလဲမနစ်ကမီဘေးတင်အဲရီယာထက်သုံးဆပိုကျဲလာပါတယ်။ကမ္ဘာအရေးရမှာအခုလိုသဘာဝဘေးဒဏ်တွေပိုးပြီးတော့ဆိုးဝါးလာနေချိန်မှာပဲကမ္ဘာလေထုတွေကဖလုံအိမ်တန်းငွေတိတ်တဲမှုစံချိန်တင်မြင့်တက်နေတာကြောင့်ကမ္ဘာအပူချိန်မြင့်တက်မှုကအနည်းအောင်အဆင့်ကိုရောက်လာပြီလို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်တစ်ချိန်တည်းမှာပဲကမ္ဘာမြေကြီးရဲ့ဥတုရာသီပြောင်းလဲမှုကိုနီးပညာသင်တဲ့လေ့လာနိုင်တဲ့အလားအလာကောင်းတွေတွေ့နေရပြီလို့လည်းကမ္ဘာမိုးလေဝသအဖွဲ့အစည်း WMO ကပြောပါရယ်WMO အတွင်းရေးမှူးချုပ်ပမောက်ခဆယ်လစတီဆာလိုကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Once again we are sounding the red alert for the planet but there is hope we have to have hope for the sake of future generations
ဒီရာသီဥတုပြောင်းလဲမှုရှင်တွေကတော့အများအားဖြင့်လောက်ရောက်နေပါပြီညှော်လင့်ချက်ကတော့ရှိပါသေးတယ်အနာဂတ်မျိုးဆက်အတွက်ညှော်လင့်ချက်ကတော့ရှိရပါလိမ့်မယ်ကမ္ဘာမြေစနစ်ကိုပို့ပြီးတော့နားလည်စီမဲ့ဤပညာအသစ်တွေကလည်းရှိလာနေပါပြီ
ညာရီတို့နေပညာတွေကကဘာကောင်းကျိုးအတွက်အတုံးချတာမျိုးဖြစ်အောင်တကဘာလုံးစီမံထိန်းချုပ်ဖို့တော်လိုတယ်လို့လည်းသူကသတိပေးပါတယ်။ညာရီတို့နေပညာတွေနဲ့ရည်ကြီးရရှင်နိုင်တဲ့အခြေအနေမျိုးကြိုတင်ခန့်မှန်းပြီးတော့လူမှုအတိုင်းဝန်းဖက်ကကြိုတင်ပြင်ဆင်မှုတွေလုပ်နိုင်အောင်အထောက်အကူပြုပါလိမ့်မယ်လို့လည်း WMO ကပြောပါတယ်
။ Completely revolutionizing how we forecast the weather, which is really really exciting. It offers a lot of potential possibilities to make weather modeling cheaper, faster and ultimately more accessible to developing countries.
ဒီကဘာဘူတွားလေ့ကျင့်ပေးထားတဲ့ရည်ရွယ်ချက်ဤပညာတွေကဘလောက်ထိတိုးတက်လာသလဲဆိုတာမိုးလေဝသအဖွဲ့ချုပ်ရဲ့အစီအခံစာမှာမိမောင်းထုတ်ပြထားပါတယ်။ဒီပညာသစ်တွေကြောင့်မိုးလေဝသအခြေအနေကြိုတင်ခန့်မှန်းတဲ့နေရာမှာပိုပိုမြန်ဆန်လာသလိုစက်ပစ္စည်းကိရိယာတွေရဲ့အစည်းလုံးလည်းအများကြီးတက်တာလာပါပြီ။မိုးလေဝသကြိုတင်ခန့်မှန်းနိုင်ရင်ခေတ်မီနည်းပညာတွေငွေကြေးနဲ့အရင်းမြစ်မရှိကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေလည်းခုနည်းပညာတွေကိုအလွယ်တကူရနိုင်ကြတော့မှာပ
ါ။ထိုင်းမြန်မာဖိလစ်ပိုင်လာအိုနဲ့ဗီယက်နမ်နိုင်ငံတို့မှာတိုင်ဖွန်းမုန်တိုင်းရာဂီကြောင့်ရောမဟုတ်သူမိုးတဲထန်လွန်တာကြောင့်ပါအကြီးကျယ်ရေကြီးမြေပြိုခဲ့ပြီးတော့လူအသက်အိုးအိမ်စီးစိမ်တွေနဲ့လမ်းပန်းဆက်သွယ်ရေးအပြင်စိုက်ပျိုးမြေတွေနဲ့မွေးမြူရေးလစ်ဆန်တွေပါတည်ကြည်ပျက်စီးနေရပါလေ။ဗီယက်နမ်မှာလည်းရေကြီးမှုကြောင့်လူပေါင်း350ဝန်းကျင်သေဆုံးပြီးတော့အခြေခံဆော့အုံနဲ့စိုက်ပျိုးမြေတွေပျက်စီးခဲ့ရတာပါ။ဗီယက်နမ်သမ္မတဒူလမ်ကရာသီဥတုပြောင်းလဲမှုကနိုင်ငံတော်လုံခြုံရေးအတွက်ချင်းချောက်လာနေပြီလို့စက်တင်ဘာနောက်ပိုင်းမှာကျင်းပတဲ့ကုလအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်
။ An Ninh Phi truyền thống ngày càng gay gắt biến đổi khí hậu hiện tượng khí hậu cực đoan
နိုင်ငံတော်လုံခြုံရေးအတွက်စင်ခေါ်ချက်တွေဖြစ်တဲ့ဥတုရာသီပြောင်းလဲမှုပြင်းထန်တဲ့ရာသီဥတုနဲ့သဘာဝဘေးအန္တရာယ်တွေကုဆဲ့ရောဂါတွေနဲ့သဘာဝအရင်းမြစ်တွေရှားပါမှုတကြီးရွယ်အိုလူရည်တိုးပွားလာမှုစတဲ့အချက်တွေဟာနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးဂျိုးပန်းချက်တွေကိုပိုပြီးနှောင့်နှေးလာစေပါတယ်။စည်ရင်းတော်ပါတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေကြားဖွံ့ဖြိုးတိုးတက်မှုကွာဟချက်တွေလည်းပိုပြီးတော့ကြီးမားလာစေပါတယ်။ VNN နဲ့ဒေသတွင်းအခြားနိုင်ငံတွေကိုဖျက်ဆီးသွားတဲ့စူပါတိုင်ဖုန်းမုန်တိုင်းယာဂီဟာဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအတွက်စိန်ခေါ်ချက်ဖြစ်တယ်ဆိုတာပြက်ပြက်သားသားသတိပေးလိုက်တာလည်းဖြစ်ပါတယ်။
ကဘာတဝန်းကတစ်ပင်မျိုးစေ့တွေလဲတဘာဝပဝန်ချင်းပြောင်းလဲမှုဘေးနဲ့မလို့ကင်းနိုင်ကြပါဘူးကဘာကြီးရဲ့အဆိုးလို့တင်စားခေါ်ကြတဲ့ဘရာဇီးနိုင်ငံထက်ကအမေဇုန်တည်တော်ကြီးလဲမွန်ကျက်နေရပြီလို့တဘာဝပဝန်ချင်းထင်းထင်းစောင့်ရှောက်ရေးအဖွဲ့ IUCN ကပြောပါတယ်အပင်မျိုးစေ့တွေအရေးကဘာတဝန်းကသိပ္ပံပညာရှင်ပေါင်းထောင်နဲ့ကြီးတို့ပါဝင်သုတေသနပြုတွေ့ရှိထားတာတွေကို IUCN ရဲ့ပထမဆုံး Global Tree Assessment အစီအခံစာမှာဖော်ပြထားတာပါအပင်တွေရဲ့ရှင်သန်နိုင်မှုအခြေအနေကအစိုးရစရာကောင်းနေပြီလို့ IUCN အဖွဲ့က Craig Hilton Taylor ကပြောပါတယ
် We have assessed the status of the majority of the world's tree species.
So that's about 40. ကမ္ဘာ့ဝန်ကအဓိကအပင်မျိုးစိတ်ပေါင်း 48,000 လောက်ကိုကျွန်တော်လေ့လာဆန်းစစ်ခဲ့ကြတာပါ။အဲ့ဒီမှာမျိုးစိတ်3ခုမှာတစ်ခုဒါမှမဟုတ်အပင်မျိုးစိတ်ပေါင်း38ရာခိုင်နှုန်းကမျိုးတုံးပျောက်ကွယ်မဲ့ဘေးနဲ့ကြုံနေရတာတွေ့ခဲ့ရပါတယ်။ဒါအလွန်စိုးရိမ်စရာကောင်းပါတယ်။တပင်းတွေဟာကဘာကြီးရဲ့ဂေယဗီရာစနစ်အတွက်မရှိမဖြစ်တဲ့အရာတွေပါလူသားတွေပါဝင်ဂေယဗီရာစနစ်ကြီးဆက်လက်ရှင်သန်ရပ်တည်အစားအစာရရှိရေးခိုးလုံစရာအဖြစ်တပင်းတွေကိုပဲအဓိကအားထားနေရပါတယ်ကာဗွန်ဓာတ်ငွေ့ရေနဲ့နိုက်ထရိုဂျင်ဓာတ်ငွေ့လည်ပတ်မှုတန်တရာအတွက်လည်းတပင်းတွေမရှိလို့မဖြစ်ပါဘူ
းနိုင်ငံပေါင်း192နိုင်ငံကတပင်းမျိုးစိတ်တွေအခုလိုမျိုးတုံးပျောက်ကွယ်မဲ့အနေနဲ့ကြုံရတာလည်းဖြစ်ပါတယ်ကမ္ဘာမှာတစ်ပင်တစ်တော်အများဆုံးရှိရာတောင်အမေရိကတိုက်ကတစ်ပင်ပေါင်း25ရာခိုင်နှုန်းလောက်မျိုးရုံးပျောက်ကွယ်နဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့လည်း IUCN ကပြောပါတယ်။တစ်ပင်တွေနဲ့တဲ့အာဖရိကတိုက်မှာလည်းလက်ရှိပေါက်ရောက်နေတဲ့အပင်45ရာခိုင်နှုန်းလောက်တို့လည်းအလားတူဘေးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ
So the biggest threat to trees around the world is deforestation, loss of habitat to expanding agriculture.
ကဘာတဝန်းလုံးကအပင်တွေခုလိုဘေးအန္တရာယ်နဲ့ကြုံနေရတဲ့အဓိကအကြောင်းရင်းတွေကတင်တော်ပြုံးတည်တာစိုက်ပျိုးမြေချဲ့ထွင်တဲ့အတွက်တော်ရိုင်းတရိဆန်တွေပျောက်ကွယ်လာတာအပြင်စိုက်ခင်းနေကြောင်းရောစကြက်မြေအဖြစ်အသုံးချနေတာကြောင့်လည်းပါပါတယ
် IUCN အဖွဲ့ရဲ့မျိုးရုံးပျောက်ကွယ်နိုင်ခြေရှိတဲ့စီးရင် Red List ထဲမှာအပင်မျိုးစိတ်ပေါင်းစုံလို့ရတဲ့နာမည်က25ရာခိုင်နှုန်းကျော်ပါဝင်နေပါတယ်တစ်ပင်တွေအခုလိုပျက်စီးမဲ့ဘေးအန္တရာယ်နဲ့ကြုံရတာဘလောက်ကြာပြီလဲဘယ်ကနေစဖြစ်တာလဲဆိုတာအတိအကျမသိနိုင်တဲ့အတွက်အခြေအနေကအလွန်စိုးရင်စရာကောင်းတယ်လို့လဲ Crick ကပြောပါတယ်ဒါကြောင့်လဲထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေအရေးတကြီးလုပ်ဖို့လဲတိုက်တွန်းပါတယ်
IUCN ရဲ့အပင်များဆိုင်ရာအစိမ်းခန်းစားပါအခြေအနေကစိုးရင်စရာကောင်းတယ်ဆိုပေမဲ့လို့မျိုးရုံပြက်ကွယ်နိုင်ခြင်းရှိတဲ့အပင်မျိုးစိတ်ပေါင်း 16,425 ခုစလုံးဆုံရှုံလိုက်ရပြီဆိုတဲ့သဘောတော့မဟုတ်ပါဘူး။ကေယဗီဒါစနစ်တွေအကြောင်းခြုံငုံပြောဆိုလှည့်ရှိကြပေမဲ့လို့အဲ့ဒီစနစ်ကြီးတွေကမျိုးစိတ်တစ်ခုချင်းစီတိုင်းအရေးပါတာကိုလည်းကြွန့်ကျင်သူတွေကထောက်ပြပါတယ်။ဘလို့မျိုးစိတ်တွေကဘလို့ဘေးအန္တရာယ်နဲ့ကြုံနေရသလဲ။ကဘာဘဲအရက်ကဘဲအပင်မျိုးစိတ်တွေကအမြန်ဆုံးထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်နေတယ်လဲဆိုတာကိုလည်းပညာရှင်တွေတွေ့ရှိထားတာပါ။ဒါကြောင့်လဲအပင်တွေထပ်ပြီးတော့မဆုံးရှုံးရအောင်အမြန်ဆုံးဆောင်ရွက်နိုင်မယ်ဆိုရင်တော့ပြည့်စည်ဆုံးရှုံးမှုနဲ့အောင်ဆောင်ရွက်လို့ရပါသေးတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။တချိန်တည်းမှာပဲလူကြမ်းမာရေးသဘာဝပတ်ဝန်းကျင်နဲ့တော်ရင်တရိတ်ဆန်တွေကိုအကြီးအကျယ်ထိခိုက်လာနေတဲ့ပလတ်စတစ်ညင်ညမှုတိုက်ဖျက်ရေးကုလသမဂ္ဂရဲ့ဦးဆောင်ဆွေးနွေးမှုမှာလည်းသဘောတူညီမှုမရဘဲပြီးဆုံးသွားပါတယ်။ပင်လယ်နယ်မြေချောင်းတွေကပလတ်စတစ်ညင်ညမှုဟန်တာနိုင်ရေးနဲ့ပလတ်စတစ်အသုံးပြုမှုလျှော့ချရေးနိုင်ငံဆောင်မဖြစ်မနေလိုက်နာရမယ့်သဘောတူညီမှုချမှတ်နိုင်အောင်နိုင်ငံကပလတ်စတစ်အသုံးပြုမှုလျှော့ချရေးစီစဉ်ညှိနှိုင်းရေးကော်မတီ INC ကကြီးမှုပြီးတော့တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာဒီဇင်ဘာပထမပတ်တည်းကျင်းပခဲ့တာပါ။2022ခုနှစ်ကစပြီးတော့ INC ညီလာခံကိုကျင်းပနေတာမှာပူဆန်မြို့ညီလာခံကတော့ INC ရဲ့၅ချိန်မြောက်နဲ့နောက်ဆုံးညီလာခံဖြစ်ပြီးတဘောတူညီမှုမူကြမ်းတရက်ကိုအပြည့်အစုံချမှတ်နိုင်အောင်ရည်မှန်းထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတဘောတူညီမှုမရခဲ့တာကြောင့်ဆက်ပြီးတော့ဆွေးနွေးကြရအောင်ပါ2009နောက်ပိုင်းမှာပလတ်စတစ်ထုတ်လုပ်မှုကနှစ်ဆတိုးလာတယ်လို့စီးပွားရေးပူပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD အဖွဲ့ကြီးကလည်းပြောဆိုထားတာပါလာမယ့်2060ဆိုရင်တော့ပလတ်စတစ်ထုတ်လုပ်မှုက3ဆပုံများလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်အသုံးပြုတဲ့ပလတ်စတစ်တွေရဲ့90ရာခိုင်နှုန်းကိုပြန်လည်အသုံးချနိုင်ခြင်းမရှိတဲ့အတွက်လည်းပလတ်စတစ်တန်းချိန်တန်ပေါင်း20ကျော်ဟာမြေချောင်းနဲ့သဘာဝပတ်ဝန်းကျင်မှာစွန့်ပစ်ပစ္စည်းတွေအဖြစ်ရောက်ရှိသွားပါတယ်။စွန့်ပစ်ပလတ်စတစ်ကသိငဲတဲ့အပိုင်းအစာတွေဟာရေအရင်းမြစ်တွေ၊မြေစီလော်ရယ်နဲ့လူတွေရဲ့ခန္ဓာကိုယ်ရေထက်အထိပြန့်နှံ့သောတတ်တဲ့အကြောင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကသတိပေးထားတာပါ။ကုလသမဂ္ဂကဦးဆောင်ပြီးတော့ဥဒုရသီပြောင်းလဲမှုထိန်းချုပ်ရေးပလတ်စတစ်ညင်ညမ်းမှုတိုက်ဖျက်ရေးကေဟဗေဒစနစ်တွေထိန်းသိမ်းရေးနဲ့တဲကန္တရမြေတွေတိုးမလာအောင်ဟန်တာရေးစတဲ့ဆွေးနွေးပွဲတွေကိုကျင်းပခဲ့ပေမဲ့လို့လည်းတိတာထင်ရှားတဲ့သဘောတူညီမှုမရခဲ့တဲ့အတွက်ကုလသမဂ္ဂလုပ်ငန်းစီရင်ထိရောက်မှုအပေါ်မေးခွန်းတွေလည်းထွက်လာနေပါတယ် UNEP ရဲ့အမှုဆောင်ညွှန်ကြားရေးမှူး Igna Edison ကအခုလိုပြောပါတယ်
Is it frustrating? Yes. Is it difficult? Yes. But it is the only way. And so I wouldn't classify it as an outright failure. I understand the frustration at the speed, at the scale of the outcomes that could have been much more ambitious.
ဦးရောရည်ပြောင်းလဲမှုတိုက်ဖြည်းဘုံသဘောတူညီမှုမရသေးတဲ့အပေါ်မှာစိတ်အနှောက်အယှက်ဖြစ်သလားခက်ခဲသလားလို့မေးရင် yes လို့ပဲပြောရပါလိမ့်မယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေလုံးဝအောင်မြင်မှုမရတာတော့လည်းမဟုတ်ပါဘူး။ဆွေးနွေးပွဲရလဒ်တွင်တဲ့အကောင့်ထည့်ဖို့မှုနှိကွေးတဲ့အတွက်အမလို့အမရဖြစ်နေကြတာကိုတော့ဒီမှာသဘောပေါက်ပါတယ်။ဒါကတလှမ်းချင်းသွားရမယ်လုပ်ငန်းမျိုးတွေပါ။ဒီမှာပတ်ဝန်းကျင်ကိစ္စတစ်ခုတည်းတည်းမဟုတ်ပါဘူး။ကုလသမဂ္ဂဆိုတာလက်ပေါင်းစုံဆွေးနွေးနိုင်ဖို့အတွက်ဖွဲ့ထားတာပါ။အဖွဲ့တည်ထောင်ခဲ့တဲ့အနှစ်80နီးပါးကာလအတွင်းနိုင်ငံစုံအားလုံးတညီတညွတ်တဲ့စုပေါင်းဆောင်ရွက်နိုင်တဲ့တခုတည်းသောနေရာလည်းဖြစ်ပါရဲ့ရှင
်။ချုပ်ကျွန်းလောင်စာထုတ်ယူနေကြတဲ့စွန့်ရင်ကုမ္ပဏီတွေဩဇာကျေလွန်တဲ့အတွက်တဘာဝပဝန်းကျင်ထိန်းသိမ်းရေးမှာသဘောတူညီမှုမရနိုင်တာလို့တက်ကြွလှုပ်ရှားသူတွေကရှုမြင်ပါတယ်။တက်စီ၊ရှင်နန်စီ၊ကြောင်မီသွေးနဲ့တဘာဝတန်ခွေစားတဲ့ရုပ်ကျွန်းလောင်စာတွေကိုထုတ်ယူသုံးဆွဲနေတဲ့အကျိုးဆက်ကတော့လေထုနဲ့ရေထုတွေပိုးပြီးတော့ညဉ့်ညမ်းလာနေတာဖြစ်ပြီးကမ္ဘာအပူချိန်လဲဆက်တိုက်မြင့်တက်လာစေတာပါ။အခုလိုလူသားတွေရောတဘာဝပဝန်းကျင်အပေါ်မှာပါဆိုကြိုးတွေတက်ရောက်နေတဲ့ဖလွန်အိမ်တက်ငွေထုတ်လို့မှရှော့ချနိုင်အောင်လို့ပြန်ပြေမြဲစွန့်ရင်နေဖက်ပို့ပြီးတော့ရင်းနှီးမြှုပ်နှံကြဖို့ကျွမ်းကျင်ပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကအားစိုက်တိုက်တွန်းနေကြတာလည်းဖြစ်ပါတယ်။ကျမနှောင်းလာပ
ါ VOH မြန်မာပိုင်းအစီအစဉ်ရဲ့မနေ့ခင်ရေဒီယိုအစီအစဉ်ကိုပထမနိုင်ဝက်အစီအစဉ်ကိုလိုင်းထုံမီတာ25 kHz 11865လိုင်းထုံမီတာ32 kHz 6.53ညလိုင်းထုံမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့အင်္ဂါနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။ View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာနာတွေမှာဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2024ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းအစီအစဉ်တို့ကိုမကြာခင်မှာနှားဆင်ကြည့်ရှုကြရပါမယ်ရှင်။အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ပြပါမယ်။စီရဲအောင်မြင်မှုကြောင့်ကချင်လွတ်မြောက်ရေးတပ် KIO KIA ကိုတာဝန်ရှိသူအဖြစ်တရုတ်နိုင်ငံကညှိနှိုင်းစကားပြောလိုက်ရသလိုအရခတ်တပ်တော် AA ကလည်းရခိုင်မှတရုတ်အထွေအရေးပါတဲ့စစ်တွေနဲ့ကြောက်ဖြူနဲ့ပတ်သက်ပြီးညှိနှိုင်းတာတွေလှုပ်လာရဖို့ရှိတယ်လို့ဝိုင်းရင်မြန်မာရေးကျွမ်းကျင်သူတို့ကပြောပါတယ်စီရေအရာနည်းမျိုးတွေသိမ့်ပိုင်နိုင်ဖို့အပြင်ရေရှည်ဆက်ထိန်းချုပ်ထားနိုင်ဖို့ကပိုအရေးကြီးတယ်လို့သူကထောက်ပြပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့စီရေအလားအလာနဲ့ပတ်သက်ပြီးဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ CSIS ရဲ့အရှိတောင်အာရှလေ့လာရေးအစီအစဉ်ကသုတေသီမိုက်ကယ်မာတင်ကိုကိုငင်းချန်းအေကဆက်သွယ်မေးမြန်းထားပါတယ်ရှင်။
The recent meeting between Chinese officials and Kachin Latlo Mawe di Tiyo Ya Shi le ne Kachin Lai Phwe KIO KIA Okata Bujoji and Banlado Twiso Mu le chike de naw bai ma Kachin ma ne Zakki di pyan phwe ne so le tadin ni khwat la ba da ga atu thapin ne Zak Kong Dwe lo kaisa ya myo de ma KIO KIA hu state actor lo khwat di Tiyo Win aso ya uchot mu pawsan myo phye ဒီမှာပြုလာတဲ့တရုတ်နိုင်ငံရဲ့ချင်းခတ်မှုအပြောင်းလဲချက်ပြကျလို့ဒီစားလိုက်ပါတယ
် particularly in the context of border trade
it's hard to say exactly if it's a shift or if
ရွေးပြောင်းတစ်ခုလားဒါမှမဟုတ်သူတို့ရဲ့ရည်မှန်းချက်ပန်းနိုင်အတွက်ချိန်ညှိမှုတစ်ခုခုလောက်တာလားဆိုတော့အတိအကျပြောရခက်ပါတယ်တရုတ်ကအဲ့ဒီမှာလုတ်ပိုင်ခွင့်တွေရကျင်နေသူတို့ရဲ့ရင်းနှီးမြှုပ်နှံမှုကုန်သွယ်ရေးနဲ့သူတို့နိုင်ငံသားတွေအတွက်လုံခြုံမှုလိုချင်ပါတယ်။တခြားတစ်ဖက်မှာလည်းတရုတ်နိုင်ငံကမြန်မာစစ်တပ်နဲ့ကခိုင်မာတဲ့ဆက်ဆံရေးတစ်ခုကိုဆယ်စုနှစ်များစွာဖော်ဆောင်ထားတယ်လို့တချိန်တည်းမှာပဲတိုင်းရင်းသားလက်နက်ကန်ဖွဲ့စည်းတွေတို့ကလက်နက်နဲ့တခြားအထောက်ပံ့တွေပေးနေပါလေ။ချိန်ကာလတစ်ခုရှိလာချိန်မှာတော့ကချင်လူမျိုးရေးတပ်မတော် KIA အပါဝင်တိုင်းရင်းသားလက်နက်ကန်အဖွဲ့စည်းတို့မှအနေဆုံးအဆင့်အပေါ်စားလက်နက်တွေထုတ်နိုင်တဲ့ကိုယ်ပိုင်လက်နက်ထုတ်လုပ်ရေးစက်ရုံတွေရှိလာပါလေ။ဆိုတော့သူတို့ကအရင်နှစ်30လောက်ကလို့တရုတ်ပေါ်စီးရီးရမိခိုးအားထားရတာမျိုးတိတ်မရှိတော့ပါဘူး။ဒါကသူတို့ပေါ်တရုတ်ရဲ့လွန်မှုမှုကိုအားရော့စေပါလေ။လူငယ်တဲ့နှစ်အနေငယ်တုန်းကကျွန်တော် KIU ကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အခါသူတို့ကတရုတ်နဲ့ဆက်ဆံရေးတရက်ထားရှိဖို့ကကျွန်တော်တို့ရဲ့အကျိုးစီးပွားအတွက်အကောင်းဆုံးဖြစ်လို့တရုတ်နဲ့ဆက်ဆံရေးကရှိရမယ်လို့ပြောကြပါလေ။သူတို့ဆိုရတော့တရုတ်ကသူတို့ကိုဘာလို့ရမယ်။ဘာမလို့ရဘူးညွှန်ကြားနေတာမျိုးတော့မဟုတ်ဘူးလို့ဆိုပါလေ။ဒါကြောင့်လက်ရှိအခြေအနေပေါ်ကျွန်တော်ရဲ့ရှုမြင်ချက်ကတော့ KIA ကိုအပြစ်ခတ်ရစေရေးသဘောတူညီချက်ရဖို့တရုတ်ကဖိအားပေးနေတာမှာ KIA ကိုသူတို့ရဲ့ထိုးစစ်တွေရပ်တန့်ဖို့ဒါမှမဟုတ်သူတို့ထိန်းချုပ်ပြီးသားဒေသတချို့ကနေစုခွာဖို့တွေပြောနိုင်ပါလေ။ဒါပေမဲ့ KIA ကလည်းဒါကိုမလုပ်နိုင်ဘူးလို့ရရင်ကြီးကြီးပြန်ပြောပါမယ်။တခါတရုတ်ကဖိအားပေးနေတဲ့အနေနဲ့နေဆက်ကုံသွေးကြီးကိုဖျက်တောက်ဖို့ကြိုးစားခဲ့ပါလေ။ KIA ကလည်းတရုတ်နိုင်ငံအတွက်ပို့ပြီးတော့ရေးပါတဲ့နေမျိုးတွေကိုတင်ပိုက်ပြလိုက်ပါလေ။အဲဒီခါမှာတော့တရုတ်နိုင်ငံဘက်ကညှိကြရအောင်ဆိုတဲ့သဘောဖြစ်လာတာပါ။နေဆက်ပြန်ဖွင့်နိုင်ဖို့နဲ့တရုတ်ကသူဆန္ဒရှိတဲ့အတိုင်းဆက်ပြီးတော့ဝင်ရောက်ခွင့်ရအောင်KIO ကိုအဲ့ဒီဒေသတွေမှာတရားဝင်တာဝန်ရှိသူဖြစ်အတူလက်တွဲလုပ်ကိုင်နိုင်ဖို့စကားပြောကြဆိုဆိုပြီးတော့ဖြစ်လာပါလေ။ကျွန်တော်မြင်ရတော့ဒါကတရုတ်နိုင်ငံအတွက်တိတ်ကိုလက်တွေ့ကြတဲ့လုပ်ရည်လို့မြင်ပါတယ်။ကချင်နဲ့ပတ်သက်ပြီးတော့ကျွန်တော်နားလည်တာက KIA နဲ့ KIO တို့ဟာတမိုင်းကြောင်းအရာကချင်ပိုင်နယ်မြေလို့သတ်မှတ်ခေါ်ဝေါ်တဲ့ဒေသတွေကိုထိန်းချုပ်ခြင်းကြပါတယ်။ဒါပေမဲ့အဲ့ဒီအထဲမှာတချို့ကစကိုင်းနဲ့ရှမ်းပြည်မြောက်ပိုင်းကအစိတ်ပိုင်းတချို့ကိုလည်းကချင်နယ်မြေအဖြစ်စဉ်းစားထားတာပါ။ဆိုတော့ကချင်လန်းကချင်ပြည်လို့ဆိုကြပါစို့အဲ့ဒီလိုခေါ်မယ်ဆိုရင်ကချင်ပြည်ရဲ့ဒေသတစ်ပိုင်းလိုယူဆထားတဲ့အဲ့ဒီနယ်မြေတွေကိုသိမ်းဖို့သူတို့စီရေးရဆက်စ조사မှလာကချင်ပြည်အဖြစ်သူတို့တတ်မှတ်ထားတဲ့နယ်မြေတွေကိုအောင်မြင်ပြီးရင်ကောသူတို့ဘာဆက်လုပ်ကြမလဲရက်သွားမလား Okay ငါတို့လိုချင်တာတွေရပြီကချင်မှာဆယ်စုနှစ်နဲ့ချီပြီးတော့ရှိပြီးသားဖြစ်တဲ့အစိုးရရန်တရားတွေကိုအခုဆက်ပြီးတိုးချက်ဆောင်ရွက်မယ်ဆိုတာမျိုးပြောနေပါလေဒါမှမဟုတ်ရင်လည်းကောင်းပြီငါတို့နိုင်ပြီငါတို့နယ်မြေထဲမှာအင်အားခိုင်မအောင်လုပ်မယ်ဒါပေမဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထူးထူးဖြင့် MNDA ကိုကန်း DNLA တအန်း AA ရခတ်တက်တော်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့လိုသူတို့နဲ့နှွေးထွေးရင်းနှီးတဲ့ဆက်ဆံရေးရှိတဲ့အဖွဲ့တွေကိုခင်ဗျားတို့လွတ်မြောက်ဖို့ခင်ဗျားတို့ရဲ့တိုက်ပွဲမှာဆက်ပြီးကူညီမယ်ဆိုတာမျိုးလည်းဖြစ်နိုင်ပါလိမ့်မယ်
ဒါပေမဲ့ကျွန်တော်တို့အဓိကအာရုံစိုက်မှာကတော့ကချင်မှာပဲဆိုတာမျိုးဖြစ်နေပါလေ။အဲ့ဒီမိကုံတွေဟာအခုချိန်မှာလုံးဝစဉ်းစားတင့်တယ်လို့ကျွန်တော်ထင်ပါတယ်။နေမြေလိုက်လွှမ်းမိုးထားတဲ့အတိုင်းအတာဖွဲ့စည်းကသူတို့နေမြေလို့မှတ်ယူထားတဲ့ဒေသတွေကိုထိန်းချုပ်ပြီးသွားရင်ဘာဖြစ်မလဲဆိုတာပါ။သူတို့ဘာဆက်လုပ်ကြမလဲဆိုတာပ
ါ။
Now let me move to the Rakhine as there's a similar situation. Okay, a lot of chine myo shi le Rakhine back ko jaw set le jin ma de. Araka dot a ga aku so yin ma lai ngai a le bai ne po ni kat de an ne taung gou lo myo le be thi Rakhine taung bai ko phat che yauk ni ba de. Di lan chang ga so yin ma lai ngai a le bai ko win nai lo ba pyu wa ya so yin a lo ye ba de so jaw ja ba de. So ro di AA ya CA lut sha mu ga thu thu phin phit la nai ye shi le tyauk phi ya aw ma blaw cha cha set yet ti nai ngai
especially under potential Chinese pressure.
I've been talking to some people specifically about what's going in Rakhine state.
Rakhine ga sa ga thu cha atat jwa zong lu pyo wa ma ba. A che kan cha cha pyo wa yin AA ga Rakhine ga myu ne a long ko te pai phu u ti ni boun ya ba le. Chwin cha ga raw sit twe ne chauk phyu myu ne lu ba. Sit kaung si tat twe ga a ri ma a taw a kaung kaung ne a than cha tha ba le.ဒါပေမဲ့ပြောခဲ့တဲ့ကချင်ဖြစ်စင်မှာလို့ပဲအာရကတတော်အေကမကွေးတိုင်းတဲကအစိပ်ပိုင်းတချို့ကိုရခိုင်နယ်မြေအဖြစ်ယူဆနိုင်ပါသလားဒါမှမဟုတ်ဗမာနယ်မြေအဖြစ်ယူဆမလားပြီးတော့ရခိုင်ပြည်ကိုစုစည်းနိုင်အောင်လုပ်ပြီးရင်လည်းမေးစရာဖြစ်လာတာကဒါကဘလို့သဘောဆောင်လဲဆိုတာပါဆိုလိုတာကကျွန်တော်ကြိုတင်စိတ်ကူးကြည့်တာကတော့သူတို့ကြညာချက်ထုတ်ပါမယ်ပူပြီးလွတ်လပ်မှုနဲ့တရားရည်တည်ခွင့်ရှိတဲ့ကိုပန်းအုပ်ချုပ်ခွင့်ရရခိုင်ပြည်အဖြစ်ကြီးညာပါမယ်ဒါပေမဲ့ဒါကအနာဂတ်မှာမြန်မာနိုင်ငံဒါမှမဟုတ်ဗမာနိုင်ငံရဲ့တစ်စီတစ်ပိုင်းဖြစ်သလားဆိုတဲ့အကြောင်းကိုတော့ရေးရရမပြောထားတဲ့ချင်းညာချက်မျိုးထုတ်လာနိုင်ပါလေ။သူတို့ကရှေ့မှာဖြစ်လာနိုင်တဲ့အခြေအနေပုံမူတည်ပြီးတော့စောင့်ကြည့်မဲ့ချင်းကပ်မှုမျိုးလောက်ကောင်းလုပ်နိုင်ပါလေ။တရုတ်ရဲ့လွန်မှုမှုကိုပြောရရင်လဲသူတို့ကတရုတ်နိုင်ငံနဲ့အလံဝိတဲ့အနေထားလို့ပြောကြပါလေ။ရိခါပစ္စည်းအရင်းမြစ်တွေရရှိမှာသူတို့ဘာသာယက်တီနိုင်တဲ့အနေထားဖြစ်လာပါလေ။အဲ့ဒီအတိုင်းသာမှန်ရင်တော့စစ်တူနဲ့ကြောက်ဖြူလူကိစ္စရတဲ့ကိုအတိအကျတရုတ်ရာရှိလူနဲ့ဆွေးနွေးတွေ့ဆုံတာမျိုးဖြစ်လာနိုင်ပါလေ။ခုလောလောဆယ်ဒါမျိုးကိစ္စတွေကိုတော့ဖွင့်ပြီးတော့မဆွေးနွေးသေးဘူးဆိုရင်တောင်မှအနာဂတ်မှာတော့အေအင်းနေနဲ့တရုတ်နိုင်ငံအတွက်အရန်ရေးကြီးတဲ့အဲ့ဒီနေရာနှစ်ခုနဲ့ပတ်သက်ပြီးအလေးနက်ထားပြီးတော့ညှိနှိုင်းမှုတွေလုပ်ရလိမ့်မယ်လို့ကျွန်တော်ပြောလင်ပါလ
ေ။
Some argue that as long as the navy okay the navy ro ma uchwe ri shi ne de tu lo ne ne thain chou mu wa navy ro ye phia au ma shi ne de tu lo phit chin lo phit na nai mu lo chou wa thauk pya ja ba de di so lo ra lwet lat de pi phit yat ti nai mu di jwan chin tu pinya shin a mien ne kae phyet ma so yin da a e twe dai pwe shi la ja
American army it would depend on what is
araka tat do khu kan dollar ye in a su a sei pai phi pa win bu ga blu kan la mu ri shi le so ra a paw mu di ba de လွန်ခဲ့တဲ့လပိုင်းချီနေ2024ခုနှစ်အစောပိုင်းကိုကြည့်ပါ DNLA MNDA နဲ့ပူးပေါင်းတပ်တွေကနေပြည်တော်ဘက်ကိုဦးတည်ပြီးလှုပ်ရှားခဲ့တာကိုတင်းတင်းကြပ်ကြပ်ရှိခဲ့ပါတယ်ကချင်ကရင်ဘက်ကလည်းအလားတူလှုပ်ရှားတဲ့အရေးအယောင်တချို့ရှိခဲ့ပါတယ်ကျွန်တော်မတူညီတဲ့ချင်းအဖွဲ့နှစ်ဖွဲ့နဲ့လည်းစကားပြောဖြစ်ခဲ့ပါတယ်သူတို့ကလည်းသူတို့ဘက်ချမ်းဝင်နိုင်မဲ့သဘောမျိုးပြောပါတယ်ဒါဆိုနေပြည်တော်ကိုဘေးပတ်လည်ဝိုင်းပြီးဖိအားပေးနိုင်ဖို့အေအာရခတပ်တော်ကရောပါဝင်မလားဆိုတဲ့မေးခွန်းကရှိလာပါတယ်အဲ့ဒီချိန်မှာပဲတရုတ်နိုင်ငံကဂျာဝင်ဆော့ဖတ်ပြီးတော့ TNLA နဲ့ MNDA ကိုနောက်ပြန်ဆုတ်ဖို့တားပါတယ်။အလားတူပဲမန္တလေးကိုလမ်းကြောင်းမျိုးမျိုးကနေဝင်ပြီးတော့ဖိအားပေးနိုင်မဲ့အခြေအနေမျိုးဖြစ်ခဲ့ပါတယ်။ဒီနေရာမှာလည်းတရုတ်နိုင်ငံကပါလာပါလေ။တရုတ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနေပြည်တော်ကိုဆက်ပြီးတော့ဖိအားမပေးဖို့နဲ့မန္တလေးကိုမသိမ်းဖို့နားချနိုင်ခဲ့ပုံရပါလေ။ဆက်ပြီးတော့တွန်းမယ်ဆိုရင်ပူပြီးထိန်းချုပ်ရခတ်တဲ့ပြိပခါတွေဖြစ်ကောင်းဖြစ်သွားနိုင်လို့ပါ။ထိန်းချုပ်နိုင်ပြီဆိုရင်တော့မေးရမယ့်မေးခွန်းကဆက်ပြီးတော့ထိန်းချုပ်နိုင်မလားဆိုတာပါ။ယောက်ျားမျိုးသိန်းဖြစ်စဉ်ကိုကြည့်ပါသူတို့တိမ့်နိုင်ပြီမဲ့မထိမ့်နိုင်ပါဘူးအဲ့ဒီကြောင့်လူတွေနဲ့ကျွန်တော်စကားပြောဖြစ်ပါတယ်ဒါကစီးရီးရမှားရွံ့နဲ့လောက်ရပါဆက်ထိမ့်ထားနိုင်မယ်ဆိုတော့လုံးဝမတည်ကြဘဲနဲ့နေမျိုးတွေကိုတိမ့်ယူတာမျိုးမလုပ်ဘူးမန္တလေးဆိုရင်တော့စီးရီးရတိမ့်ပိုက်နိုင်ဖို့ခက်ခဲတဲ့ immense ချက်တစ်ခုဖြစ်လို့တိမ့်ပိုက်ပြီးရင်တောင်မှစစ်ကောင်စီဘက်ကတံပြန်ထိုးစစ်လုလာမှာမို့ဆက်ထိမ့်ချုပ်ထားနိုင်ဖို့ကခက်ခဲမှာပါ
attack by the SAC forces
few American တန်ကနေစဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေစဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တနည်းကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။
email လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုလို့ပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဒီမြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုပထမနိုင်ဝက်အစီအစဉ်ကိုတော့လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညလိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးပါတယ်။အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ရှင်။ဂျပန်နိုင်ငံမှာအစဉ်အလာအမျိုးသားများကြီးစိုးတဲ့စာကေအရက်ချက်လုပ်တဲ့လုပ်ငန်းမှာအမျိုးသမီးတွေတဖြည်းဖြည်းချင်းဝင်ရောက်လုပ်ကင်လာနေကြပါပြီ။ဒါဆိုရင်ရာစုနှစ်နဲ့ချီတည်ရှိလာတဲ့အစဉ်အလာကိုချိုးဖောက်ပြီးထွက်ပေါ်လာတဲ့လုပ်သားအင်အားစုတွေဖြစ်ပါတယ်။ AP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။မနေ့အာယုံတချိန်မှာပဲဂျပန်ကစာကေအရက်ချက်သူမီတာကာဟာရှိတယောက်စာကေအရက်ချက်ဖို့အချင်းဖောက်တာမှာအပူချိန်ကိုစစ်နေပါတယ်။ဂျပန်တောင်နှင်းဒေသရဲ့တောင်ကြီးမြို့တစ်ခုအိုကာယာမှာသူတို့မိသားစုကနှစ်ပေါင်း150ကျော်တက်တန်းရှိစာကေအရက်ချက်လုပ်ငန်းကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။မင်းကြီးမညာတစ်သားပြပေါ်မှာရရင်လီတာ3000ဆန်စီပိုင်းကြီးထဲမှာတစ်သားရောက်မှနဲ့နှံ့အောင်မှွေနေပါတယ်။စာကေးရဲ့ချက်တဲ့နေရာမှာမနက်ပိုင်းချိန်ကအရေးကြီးတယ်လို့တာကာဟာရှိကရှင်းပြပါတယ်
။生き物で作ってるので。
တရှိဇီဝရုပ်တွေနဲ့စာကေးချက်ရတာဖြစ်တဲ့အတွက်အချိန်တိုင်းမှာအရတာကတော့ထပ်တူတူညီဖို့မဖြစ်နိုင်ပါဘူး။အဆက်ဟက်တဲ့ဖို့အတွက်အာယုံစိုက်ပြီးတင့်တော်တယ်လို့ချိန်ညှိရပါတယ်။ဒါကဆက်ကိုအားကိုးလို့မရတဲ့လုပ်ငန်းပါ
။ဂျပန်နိုင်ငံမှာစာကေးရဲ့ချက်တဲ့ဒေသအဖြစ်ထင်ရှားတဲ့နန်ဂန်နိုစီင်စုမှာရှိတဲ့ကိုတင်စာကေးလုပ်ငန်းမှာသူမကအရက်ချက်သူများဖွဲ့အကြီးအကဲထိုးကြည့်ဖြစ်ပါတယ်ဂျပန်နိုင်ငံမှာစာကေးရက်ချက်လုပ်သူများဖွဲ့ရဲ့ခေါင်းဆောင်ဖြစ်အလုပ်လုပ်ကြတဲ့အမျိုးသမီးအနှင်းငယ်တဲမှာသူမလည်းတဦးအပါအဝင်ဖြစ်ပါတယ်ဂျပန်နိုင်ငံမှာအရက်ချက်ဆက်ယုံတထောင်ကျော်ရှိတဲ့အထက်ထိုးကြည့်အဖွဲ့မှာစင်းသွင်းထားသူအမျိုးသမီးက33ဦးသာရှိပါတယ
်ခေဟွန်အိုတိုပိုရှာဂရီ
အမျိုးသားတွေကြီးစိုးတဲ့လုပ်ငန်းကြီးတစ်ခုအဖြစ်ဆက်လက်ရှိနေသေးပါဒါပေမဲ့လူအများပြားကကြားမှဖြစ်တည်မှုထက်အလုပ်အပေါ်မှာဘလောက်စိတ်နှစ်မြုပ်လုပ်ကြိုင်တယ်လဲဆိုတာကိုအာရုံစိုက်လာကြပါတယ
်အမျိုးသမီးတွေကိုစာကေးလုပ်ငန်းမှာတားမြစ်ခဲ့တာကဘာကြောင့်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူးအမျိုးသမီးတွေဟာဓမ္မတလာတာကြောင့်မတန့်ရှင်းဘူးလို့ယူဆခံရတယ်ဆိုတော့လူပြောများတဲ့ယူဆမျိုးတွေရှိတယ်လို့ပြန်ပန်းလို့နဲ့ကာယအလုပ်တွေဖြစ်တာကြောင့်အမျိုးသမီးတွေနဲ့မတင့်တော်ဘူးဆိုတဲ့အယူအဆမျိုးတွေလည်းရှိပါတယ်။အခုတော့အသက်ကြီးလူဦးရေတိုးဝလာပြီးလုံသားအင်အားလျော့လာတာနဲ့အတူကျန်းမာခွဲခြားမှုကလည်းတဖြည်းဖြည်းလျော့လာပြီးစာကေးလုပ်ငန်းမှာအမျိုးသမီးတွေပိုပြီးတော့နေရာရလာစေပါတယ်။မီတာကာဟာရှိကအခုလိုဆက်ပြီးပြောပါတယ်
။မတူတူချကာရာဆိုကတော့
စာကေးချက်တဲ့နေရာမှာအလုပ်သမားတွေအများကြီးပါပါတယ်။အရင်ကတော့အရက်ချက်သူတွေကအလုပ်ယုံမှာပဲအိတ်ကြပါတယ်ဒါကြောင့်အမျိုးသမီးတွေပါလာရင်အခင်းချင်းကရှုပ်ထွေးသွားနိုင်ပါတယ်အခုတော့ဆက်တွေအသုံးများလာတာကြောင့်အမျိုးသမီးတွေလုံနိုင်တဲ့အလုပ်တွေလည်းပိုများလာပါတယ
်သူမကငငယ်ကမိသားစုပါရက်ချက်လုပ်ငန်းခွင်တဲ့ကိုဝင်ခွင့်တောင်မရခဲ့ပါဘူးဒါပေမဲ့15နှစ်အရွယ်မှာပထမဆုံးအချိန်ဖြစ်လုပ်ငန်းခွင်တဲ့ကိုဝင်ကြည့်ခွင့်ရခဲ့တာပ
ါその発行セリオスブクブク発行
してます。35年余頃があやちゃっ方陳泡田を掘び掘ばれ。あ妙類踏庭を見けやれ。見見ないで阿努西は欲類脱ぶび、あ妙類踏らだを定有留けばれ。だねべ古来酒井やっ吐方さびろ審査けみだばべ。
東京採票員鉄鉄頭がに画像泡陳散や罰田やね覚えやけびでなおまろ。မိသားစုရဲ့စာကေးလုပ်ငန်းမှာဝင်လုပ်ခဲ့ပါတယ်။မိသားစုလုပ်ငန်းထဲမှာဆယ်နှစ်လောက်လေ့ကျင့်သင်ကြားခဲ့ပြီးတဲ့နောက်အသက်34နှစ်မှာတော့စာကေးရက်ချက်လုပ်ငန်းအကြီးအကဲဖြစ်လာခဲ့ပါတယ်
။ယုတ်ကယူနောဝါမှာ蔵の中
အရက်ချက်တဲ့ပတ်ဝန်းကျင်မှာအဆင်မပြေရင်စာကေးအရသာကြမ်းပြီးအရက်ဖောက်တဲ့ပတ်ဝန်းကျင်ကကောင်းကောင်းမွန်မွန်အဆင်ပြေရင်တော့စာကေးအရသာကညံ့ညောတယ်လို့လည်းပြောကြလိမ့်ရှိပါတယ်။
အရက်ချက်လုပ်ငန်းအများအပြားလုပ်ငန်းဆက်လက်လက်ပတ်နိုင်ရေယုံကန်နေရတဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာရက်တောက်သုံးမှုကလည်းလျှော့လာနေပါတယ်ဂျပန်စကေးနဲ့ဆူဂျုထုတ်လုပ်သူများရဲ့အဖွဲ့ရဲ့အဆိုအရဒီကနေ့ဒီအချိန်ထုတ်လုပ်နေတဲ့ပမာဏဟာ
လွန်ခဲ့တဲ့နှစ်90နဲ့ရှင်ရင်လေးပုံတစ်ပုံလောက်ပဲရှိတော့တယ်လို့ဆိုပါတယ်အိုက်အိုတာကာဟာရှိကတော့ကိုတင်စာကေလုပ်ငန်းကိုကြီးကျက်သူဖြစ်ပါတယ
်日本の中ではその酒を
ဂျပန်မှာကတော့စာကေတောက်တဲ့မျိုးဆက်ကတဖြည်းဖြည်းအသက်အရွယ်ကြီးရင်လာကြပါပြီအခုတော့လူတွေကအရက်မျိုးစုံပုံစံမျိုးစုံကိုစပြီးရွေးချယ်တောက်သုံးလာကြပါပြီဒါကြောင့်လဲစာကေတောက်သူတွေယော့လာပြီးဝယ်လိုအားကျလာပါတယ်
ဒါကြောင့်လဲဈေးကွက်တွေရရှိရေးကိုသူတို့စဉ်းစားလာရတယ်လို့ပြောပါတယ်။ညီမဖြစ်သူရဲ့စံသစ်တီထွင်မှုတွေကိုအားပေးပြီးညီမဖြစ်သူထုတ်တဲ့ထုတ်ကွန်အလုံးကိုဈေးကွက်ထိုးဖောက်နိုင်ရေးသူ့အနေနဲ့အကောင်းဆုံးကြိုးစားမယ်လို့လည်းပြောပါတယ်
။ချူဟာရေဂူလာနိုကာရက်
ဒေတာကနေပုံမှန်တောက်နေကြဈေးဖြစ်တဲ့စာကေးအပြင်းကိုအဓိကထုတ်လုပ်ပါတယ်။ကျွန်တော်တို့အဓိကဈေးကွက်အခြေခံအဖြစ်ရှိနေစေပါနောက်ပိုင်းမှာတော့ကျွန်တော်တို့စာကေးကိုနာဂါနိုဒေသတစ်ခုထဲမှာတင်မဟုတ်ဘဲကျန်ဂျပန်တနိုင်ငံလုံးအဲ့ဒီနောက်တကဘာလုံးကိုဖြန့်ချီလိုပါတယ
်စာကေးမျိုးစာရွေးချယ်ချက်လို့ရေးကညီမဖြစ်သူရဲ့ဆုံးဖြတ်ချက်သားဖြစ်တယ်လို့လည်းပြောပါတယ်သူ့အနေနဲ့ကတော
့စနန်ညိုကျော်တဲ့
စာကေးချက်တဲ့နေရာမှာကျွန်တော်ညီမလေးစိတ်ကြိုက်လှုပ်ခွင့်ရစီလို့ပြီးကျွန်တော်ကတော့အဲ့ဒီစာကေးတွေကိုရောင်းထွက်ဖို့အကောင်းဆုံးကြိုးစားမှာပါ
ဂျပန်နိုင်ငံရဲ့ရိုးရာစာကေးဆန်ရက်ကိုကုလသမဂ္ဂအဖွဲ့အစည်း UNESCO ကလူသားမျိုးနွယ်ရဲ့ဒရမ်မဲ့ယဉ်ကျေးမှုအမွေအနှစ်အဖြစ်2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ကသတ်မှတ်ပါတယ်ဂျပန်နိုင်ငံရဲ့စာကေးအရက်အဖြစ်နဲ့သတ်မှတ်ခံရဖို့အတွက်ဆိုရင်တော့ဆန်ကဂျပန်နိုင်ငံကထုတ်လုပ်တဲ့ဆန်ဖြစ်ရမှာပါ UNESCO ရဲ့အခုသတ်မှတ်ချက်ကြောင့်ပြည်ပဈေးကွက်ပိုရလာမယ်လို့ဂျပန်ထုတ်လုပ်သူတွေကလည်းယူဆနေကြပါတယ်ဂျပန်နိုင်ငံရဲ့စာကေးကိုအမေရိကန်နဲ့တရုတ်ကိုအများဆုံးတင်ပို့တာဖြစ်ပြီးတစ်နှစ်ကိုဒေါ်လာ265သန်းအထိရှိကြောင်းဂျပန်စာကေးနဲ့ဆူဂျူထုတ်လုပ်သူများအဖွဲ့ရဲ့စာရင်းတွေကဖော်ပြကြပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နဲ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုတော့ VOA ရဲ့ website ဆက်မျက်နှာ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတည်းရဲ့ထုတ်လွှင့်ပေးနေသလိုပဲ VOA ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတည်းရထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့လူမှုရှုခင်းအစီအစဉ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်အောင်စုမှာကြောင်းလာတက်နေကြတဲ့မြန်မာနိုင်ငံကတိုင်းရင်းသားခရစ်ယာန်လူငယ်တွေခရစ်စမတ်ကိုဘယ်လိုဖြတ်သန်းကြတယ်လဲဆိုတာနဲ့မြန်မာနိုင်ငံအတွက်ခရစ်စမတ်ဆူတောင်းတွေကိုမဆုမြတ်မွန်ကလူမှုရှုခင်းမှာတင်ပြထားပါတယ်ရှင
်ခရစ်စမတ်ဝေတော်ချိန်ဟာခရစ်ယာန်ဘာသာဝင်တွေအတွက်ထူးခြားလာတဲ့အချိန်ဖြစ်ပါတယ်ယေရှုခရစ်တော်ရဲ့ကျေးဇူးတော်တွေကိုချီးမွမ်းကြ၊ကောင်းချီးမင်္ဂလာတွေကိုမျှဝေကြ၊လက်ဆောင်တွေတယောက်နဲ့တယောက်ပြန်လည်ပေးကြနဲ့အထူးပျော်ရွှင်ကြရတဲ့အချိန်ဖြစ်ပါတယ်။မြန်မာနိုင်ငံမှာခရစ်မတ်ပွဲတော်ဆင်နွှဲတာနဲ့အမေရိကန်ပြည်ထောင်စုမှာဆင်နွှဲတာဘယ်လိုကွာခြားမှုတွေရှိပါသလဲ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကြောင်းတက်နေကြတဲ့မြန်မာနိုင်ငံကလူငယ်၄ယောက်ကသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေပြောပြထားကြပါတယ်ရှင်
။မြန်မာနိုင်ငံမှာတော့ခရစ်မတ်လို့ပြောလိုက်တဲ့အတွက်ကျွန်တော်ကနေမှာဆက်ပြီးတားစုဒီတတိယဝင်မိုးနဲ့အလိုစားကြတောက်ကြတယ်အဓိကတော့ hot pot တွေစားကြတယ်အဲ့လိုအဲ hot pot တွေစားကြတယ်မီးပုံပွဲလေးတွေနဲ့ပေါ့နော်ဆိုတော့မြန်မာနိုင်ငံလို့မှလူငယ်တယောက်နေတဲ့ Christmas ဆိုရင်တော့အဲ့ဒါပဲပြင်းမြင်တယ်ဒီ US ရောက်လာတဲ့အခါမှာ Christmas ရောက်တဲ့အခါမှာအဲ့ဒီအရာအရင်တော့တတိယတော့ပေါ့နော်အိမ်ကတတိယလို့အဲ့ဒီငယ်တုန်းကအဲ့ဒီပုံရိပ်တွေပြည်နဲ့ပြန်ပြီးတော့မြင်ရောက်လဲဆိုတော့ဒီမှာ Christmas ပါကွာပါလဲဆိုတော့ဒီမှာကျတော့အားလုံးကအလုံးနဲ့ကြောင်းနဲ့ဆိုတော့အားလုံးက busy ကြတယ်ပေါ့နော်ဆိုတော့တကယ်တမ်းပြောရင်တော့အဲ့လိုအရင်တော့လည်းမျိုးခရစ်စမတ်ရဲ့အရတောက်တော့အပြေကတော့မခံစားရအောင်ဒါပေမဲ့အဲ့မဲ့ဒီနောက်ပိုင်းကြီးလာတဲ့အခါမှာပူပြီးနားလည်လိုက်ရပါဘောနော်ခရစ်စမတ်ဆိုတဲ့အရာကတော့ဒီမိသားစုတွေနဲ့အသက်ဝင်ရှိတာတပိုင်းပေါ့နော်ပြီးတော့နောက်တစ်ခါတကယ်ခရစ်စမတ်အနေရတာကျွန်တော်တို့ဒီဘုရားအနေနဲ့ကျွန်တော်တို့အရန်ချစ်တဲ့အတွက်ပြီးရတပိုင်းတော့တားတော်ကိုဆွန့်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီလူတွေနဲ့ပြရပြန်လေပေါင်းစီတဲ့အရာပေါ့နော် Christ နဲ့ Mass နဲ့ပေါ့နော်ဒီလူသူနဲ့ဒီခရစ်တော်နဲ့ပြန်ပြီးပေါင်းဆက်တဲ့အရာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီရောက်ပြီးနားလေလာတယ်ပြီးတော့မှဒီ US မှာရောက်တဲ့အခါမှာအခုဒီကျွန်တော်တို့ OBMC Church တခုရှိတယ်ပေါ့နော်ဆိုတော့အဲ့အခါမှာတရက်နှစ်တောင်းဆိုအဲ့လို community မရှိတဲ့အခါမှာအရန်ကိုဖြတ်တန်းလာဒီတိုင်းပဲပေါ့နော်ပုံမှန်နေ့ရလို့ပဲဒါပေမဲ့ဒီနှစ်မှာတော့ပုံပြအသေးပဲရှိလို့ခံစားရတယ်ဘာဖြစ်လို့ဆိုတော့ဖြားချောင်းကလူတွေနဲ့လူကြီးတွေလူငယ်တွေပွဲတွေလုပ်ရတယ်ဆိုတော့အရင်ကကျွန်တော်ဖြတ်တန်းခဲ့တဲ့ Christmas တွေလောက်တော့အဲ့တော့မမီဘူးပေါ့နော် standard တော့ဒါပေမဲ့ at least အဲ့လိုအထီးကျန်ဆိုမှဖြတ်တန်းရအောင်အဲ့လိုဘာဖြစ်လို့ community ပေါ်တော့တော်တော်ဝန်ရှိရတဲ့အတွက်ရ ရဒီနေ့ Christmas တော့မနေ့ကထက်စာတော့ကျွန်တော်တွေ့ပေါ့နော်ပို့ပြီးတော့အသိပဲလေးရှိတယ်ပေါ့နော်အဲ့လိုခံစားရတယ်ပေါ့
ဂျာဇန်ကဘာလို့မျိုးကွာလဲကိုဒီအရင်ဗမာပြည်မှာဖြတ်တန်းခဲ့တဲ့ Christmas နဲ့အခု America ရောက်နေတဲ့အချိန်မှာဘာတွေကွာလဲလို့ရောပြောချင်လိမ့်ရှင်
အညီမအနေနဲ့ကတော့မြန်မာပြည်မှာတော့ကျွန်တော် Christmas ဆိုရင်ဒါဆိုရတဲ့ရှင်ရယ်ပေါ့နော်တကယ်လည်းညီမတို့ကျောင်းမှာဆိုရင်လည်းအဲကျောင်း Christmas လုပ်တယ်ပြီးရင် Alex ရဲ့ဒီမှာလူမိသားစုနဲ့ပဲအချိန်ကုန်ဖြစ်တာများရယ်ပေါ့နော်ဒီလိုဒီမှာတော့အိမ်နဲ့အတူမရှိဘူးဆိုတော့အိမ်ကိုလည်းနဲ့ခံစားချက်တော့ပိုရတယ်ဒါပေမဲ့ဒီမှာလည်းဒီဖခင်ကျောင်းကလူတွေနဲ့ပေါ့နော်ညီမတို့ Christmas ပွဲတော့လုပ်တယ်ပြီးရင် testimony တွေ sharing တွေလုပ်တယ်ပြီးတော့တယောက်နဲ့တယောက်တို့အတားလေးကူညီပေးကြတယ်ပြန်ညီမတို့ channel singing လိုက်ထွက်ထားတယ်ဆိုတော့ဒီမှာလည်းအရတာတမျိုးပေါ့မတူတဲ့အရတာတမျိုးပြောဖို့ကောင်းပါတယ်ဒါပေမဲ့အိမ်ကိုလွဲတဲ့အရတာလေးရတယ်အဲတခါတလေတိုင်းတော့အရင်စိတ်မကောင်းဖြစ်ပါတယ
်ဒီမလေး Debra ဘယ်လိုခံစားရလဲဒီမှာပြောပြပါအောင်အတွေ့အကြုံဖြတ်တန်းတဲ့အခြေအနေ
အဲ Christmas ကဘယ်နေရာမှာဆိုတော့သူ့ရဲ့ဟို Christmas ဆိုရင်အရတာတော့အာညီမအနေနဲ့ခံစားရတာပေါ့နော်ဒါပေမဲ့ဟိုအိမ်ကိုတော့ကိုလွန်းဖြစ်တယ်ပေါ့နော်ကိုလွန်းဖြစ်တယ်ပြီးရင်နောက်တစ်ချက်ကညီမစိတ်ထဲမှာဘလို့ဖြည့်လဲဆိုတော့ခရစ်ဟိုအိမ်မှာဟိုမြန်မာပြည်ကကြာအခြေအနေမကောင်းနေဘူးเนาะအဲ့လိုမြန်မာပြည်မှာကျတော့အဲ့လိုမျိုးမလုံနိုင်ဘူးဘောเนาะအဲ့ကျဟိုတို့တမျိုးစိတ်တစ်ခုထင့်နေရဘောเนาะအဲ့လိုတော့ရှိတယ်တခါတည်းဘောဒီမှာလောကပြီးတော့တို့ကမပြုံရဘူ
းကိုပြောနေပေမဲ့လည်းဗမာပြည်ကလူတွေကိုတတိယနေပြီးတော့မှစိတ်မကောင်းဖြစ်တယ်ဆိုလို့ပြောချင်တာဗောလေ
ဟုတ်တယ်ဟုတ်တ
ယ်မောင်လေးရောမျိုးလက်သူရောဗာပြောချင်ပါလိမ့်ရှင့
်အဲခရစ်မတ်ဆိုတဲ့အဲကျွန်တော်တမ်းမြင်တာကျွန်တော်ချီးရတဲ့သူတွေနဲ့သူဖြတ်တဲ့နဲ့ဒီအချိန်ကာလကိုကျွန်တော်တမ်းမြင်နေပေါ့နော်ဒါပေမဲ့ဆိုတော့ US ရောက်လာအချိန်ကျတော့အဲတယောက်တည်းဖြတ်တဲ့ရတယ်အဲ last year ကျွန်တော် last year ရောက်တယ်ဆိုတော့ last year မှာကျတော့ဒီအခုလိုမျိုး community church community နဲ့မတွေ့သေးတော့အဲကျွန်တော်လည်းတယောက်တည်းဖြတ်တဲ့ရတယ်ပေါ့နော်အဲအင်အောင်လဲလွမ်းနိုင်ရယ်အဲတယောက်တည်းဖြတ်တဲ့ရတယ်ဆိုတော့ဒီကအရန်ကိုဆေးအငယ်အထီးကျန်နေပေါ့နော်ဒါပေမဲ့ကိုတင်နေပါကြတော့ကျွန်တော် US မှာကြတော့လေအရတာတမျိုးပေါ့အမ်ချီရတဲ့သူတွေမရှိပေမဲ့တကယ်ချီရတဲ့တကယ်ချင်းနေတဲ့သူအဖြစ်သိရတယ်အခရစ်တော်ဖျားကျွန်တော်ချစ်တော်အဖြစ်အဒီကျွန်တော်အဖြစ်ကနေကျွန်တော်ဖို့အတွက်ရောက်လာခြင်းကိုတကယ်အသိပဲကိုချီရတဲ့တကယ်ချင်းနေပြန်ပြီးခံစားရတာအရတာလည်းတမျိုးပေါ့နော် US မှာကျွန်တော
်ဟိုဒီ American မှာတော့ဒီ Christmas မရောက်ခင်ဟိုတလားလောက်ထဲကဒီ Christmas အတွက်ကြိုတည်ပြင်ဆင်ကြရတယ်ဗောလေဒီမီးလာတွေထုံးနေနောက် decoration တွေလုပ်ကြရတယ်နောက်ဈေးဆိုင်တွေသွားရဲဆိုရင်လည်းဟိုဝင်သွားလိုက်တာနဲ့ဒီ Christmas အငွေအသက်တွေဟိုရအောင်လို့ပြင်ဆင်ထားရတယ်ဗောလေဆိုတော့အဲ့လိုမျိုးအပြင်ဆင်နေရအောင်ကိုယ့်ရဲ့ဒီအိမ်ကိုလွမ်းတဲ့စိတ်ကိုပြေးပြောက်သွားအောင်မလုပ်ပေးနိုင်ဘူးလားဘယ်လိုခံစားရလဲရှင
့်အဲ့ဒါတခုတော့တော်တော်ကွာတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုရင်တော့December လာကြမှာဒီ decoration နဲ့လောက်ကြပါတော့ဒီမှာကျတော့ December မရောက်ခင် November လောက်ကတည်းကနေ decoration နဲ့အိမ်တိုင်းလို့ modern လို့လောက်ကြတော့အိမ်ဝင်ကလွမ်းတော့လွမ်းနေပါတော့ဒါပေမဲ့အိမ်ဒီလိုအလား decoration အလားတွေမြင်ရတော့တကယ်စိတ်ထဲမှာကြီးနူးမိတယ်ပေါ့နော်အဲဒီကလူတွေကတကယ် Christmas ကိုလေးထားပြီးတော့တကယ်ကိုသူတို့တွေကစောင့်မျှော်ပြီးတော့လောက်ကြတာမြင်တော့တကယ်ကိုကြီးနူးမိပါတယ်အဲ့တော့
ညီမအသက်ကတော့အိမ်ရောတော့ကိုလွမ်းသွားတယ်ဘာလို့လဲဆိုတော့မတူညီတာကိုခံစားမိလို့လေဒီမှာဆိုလို့ရှိရင်Halloween so Halloween Thanksgiving so Thanksgiving Christmas so Christmas ပေါ့နော်သူစီစဉ်နေတူအကုန်လုံးအနေအတိုင်းမှာအိမ်တိုင်းမှာအလိုမျိုး decoration တွေလုပ်ကြရဲညီမတို့စီမှာကကြတော့ဒီ Christmas တို့ Thanksgiving တို့လောက်ပဲပေါ့နော် Christmas တို့မှာပဲအိမ်မှာ decoration လုပ်ကြရအများ Thanksgiving တို့ဆို church မှာလောက်ပဲလုပ်တယ် Thanksgiving တည့်ရက်ပဲပေါ့နော်အဲ့လိုလုပ်ကြရဲဆိုတော့မတူညီရခံစားမရော odd ဒီလိုမျိုးအလေးထားကြီးกว่าကြရဲပေါ့နော်လူတွေစိတ်ထားဒီလိုသူတို့ရဲ့ထင်ချက်တွေလည်းกว่าကြရဲဆိုတော့ခံစားမရ
အဲ့ဒီမှာအခုဆိုရင်တော့ဒီဇင်ဘာလဝင်လာနဲ့ကျွန်တော်ဆိုရလောက်သွားပြီဆိုရင်အဲ့ဒီ decoration တွေမြင်ရတယ်ပေါ့နော်ပျော်တယ်ပေါ့နော်အလိုလိုပါပဲအလိုလိုပျော်တယ်ဒီဇင်ဘာရောက်ရင်ကိုလူကအလိုလိုပျော်တယ်အဲ့ဒီတော့အရင်တုန်းကငွေတုန်းကဆိုရင်ဒီ Christmas ရောက်ပြီဆိုရင်ကျွန်တော်တို့ရုပ်ရှင်တွေကြည့်တယ်နော်ဒီလိုဒီ home loan တွေဆိုရင်အဲ့လိုနဲ့ဒီ US မှာလို့တိပင်းကြီးနဲ့မိတိုင်နဲ့ဆိုတော့ဒါပေမဲ့တကယ်အခုလက်တွေ့မြင်ရတဲ့အခါမှာတော့ nostalgia ပေါ့နော်ကျွန်တော်ငွေဘောကတော့အဲ့လိုပြန်ပြီးတော့တတိယမိရပေါ့နော်ဒီအရင်တော့လည်းရန်လာချင်တယ်အရင်မြင်ချင်ခဲ့တဲ့အရာတစ်ခုလို့ရှိအိမ်ဘက်တစ်ခုကတော့ဒီလိုနေ US မှာဟိုနေတယ်လို့ဒီမှာတကယ်မြင်ချင်တာတမန်အခုအရင်မြင်ရတော့ဟုတ်ဝမ်းသာပါတယ်လို့
နောက်တစ်ခုကအခုအချိန်မျိုးဆိုတာကဒါဟိုခရီးရဘာသာဝင်တွေအတွက်ကဒီကောင်းချစ်မင်္ဂလာတွေအထူးမျှဝေကြတဲ့အချိန်မျိုးဖြစ်တယ်ပေါ့လေ Christmas အချိန်ကဆိုတော့အခုအမှနောက်ဆုံးနေနဲ့မေးချင်တာကမြန်မာနိုင်ငံအတွက်ပေါ့နော်ဘယ်လိုမျိုးကောင်းချစ်မင်္ဂလာတွေမျှဝေခြင်းလဲ
အခုလို့ကျွန်တော် Christian တွေအတွက်တကယ်ကောင်းချီးခံစားရတဲ့အချိန်မှာကျွန်တော်မြန်မာပြည်ကလူတွေတတိယပြီးဆုတောင်းပေးချင်တာကတော့ဒီပို့ပြီးတော့ငင်းချမ်းစီဖို့ရာပြီးတော့ပို့ပြီးတော့အကုန်လုံးအဆင်ပြေစေဖို့ရာဘောနော်ခုအဲတော်လိုင်းမှာပါဝင်နေလူငယ်တွေအကုန်လုံးနဲ့တရားရှင်အပြင်ကျွန်တော်ပို့ပြီးတော့ဒီလို Christmas မှာ ပြောနိုင်ဖို့ပေါ့နော်နောက်နေ့လာမယ့်နေ့တည်းမှာ Christmas မှာတကယ်ကို Christmas ကိုပျော်ပြီးတော့ပျော်လေးနဲ့ဖြတ်တိုင်းနိုင်ဖို့ရအောင်ကျွန်တော်ဆုတောင်းပေးချင်ပါတယ်
။ခုနရှိမှပြောသားတယ်လို့ပဲပဲနော်ဒီမြန်မာပြည်သူပြည်သားတွေကိုလည်းအရင်တတိယတယ်ပြီးဟိုအဲ့လိုကိုယ်ပဲနေရာရောက်ရောက်ပေါ့နော် Christmas ဆိုတာကိုယ့်ရင်ထဲမှာဟိုခရစ်တော်ရှိနေတာဒီ peace ပေါ့နော်အဲ့လိုငြိမ်းချမ်းမှုရတယ်အားကြောင့်မလို့နောက်လဲပေါ့နော်ဒီငယ်ငယ်ဒီတော်လိုင်းငယ်ငယ်ပြီးသွားလို့ရှိရင်အတူတူပေါ့နော် Christmas ပွဲတွေကိုဆင်နွှဲနိုင်ဖို့အဲစုမကောင်တောင်းပေးလို့ပဲပေါ့နော်ဒီအဲဒီချိန်ရိုက်တယ်ပေါ့နော်ဒါတ
ကယ်ဘာပဲဆောင်းဆောင်းမှမရှိပါဘူးဒီမှာစတောက်ပြင်ချင်နေပါလေဒီလိုလေမချမ်းမလို့ပြန်ကြောရှင်းမနေမတန်းရှင်းနေတယ်ဒီလိုရှိရတယ်တို့ဒီလိုတောင်းရှိခင်စားရပါစေလို့ဒီမှာပြန်ဆောင်းကြောင်းဒီလိုနေရှင်
မြန်မာနိုင်ငံမှာဘောနောက်ခုအချိန်တွေမျိုးမျိုးကြောင့်လို့ဒီလိုမပြောရတာဘောနော Christmas မပြောရတာဆိုရင်လင်းက3-4 နှစ်ရှိလာပြီဆိုတဲ့ခါမှာဘောနောသူတို့လည်းအဲ့လိုကျွန်တော်တို့ပြောရတယ်လို့ဘောနောဒီပြပရောက်လို့ကျွန်တော်လွတ်လပ်လပ်ပြောရတယ်သူတို့လည်းပြန်ပြီးပြောနေချင်းနဲ့တော့အရင်လိုပဲမိသားစုတွေနဲ့ဘောနောကိုချေးရတဲ့လူတွေနဲ့တိုက်တိုက်ဝုန်းပြန်လေပြီးပြန်လေပေါင်းစည်းပြီးတော့yeah အသိပဲရှိ Christmas ကိုပြန်လေဖြတ်တန်းစေချင်တယ်ပေါ့ဆိုတော့အခုအချိန်တွေလည်းမြန်မြန်အဆင်ပြေသွားဖို့ဆုတောင်းတယ်ပြီးတော့ဒါကျင်တဲ့ချင်းဝမ်းမြောက်ချင်းပျော်ရှင်ချင်းနေသူတို့အားလုံးပေါ်မှာရှိစေဖို့ကျွန်တော်ရန်ဆုတောင်းပေးပါတယ
်။ American ပြည်ထောင်စု California ပြည်နယ်မှာကြောက်တက်နေကြတဲ့မြန်မာနိုင်ငံကလူငယ်တွေပါရှင်။ VOA ရဲ့ခရီးယံဘာသာဝင်ပရိသတ်တွေအားလုံးလည်း Christmas ပွဲတော်အချိန်ကာလမှာငြိမ်းချမ်းပျော်ရွှင်နိုင်ကြစေဖို့အတွက် Christmas ဆုတောင်းပေးပါတယ်ရှင်။ Merry Christmas ပါ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။တော်တာရှင်တို့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနေခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။တော်တာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်။American Federal တရားရုံးတွေကတည်ထန်ချမှတ်ထားသူ40တဲက38ဦးကိုတသက်တကြွပြစ်ဒဏ်အဖြစ်ရှော့ပေါ်ပေးလိုက်ကြောင်းသမ္မတဂျိုးဘိုက်တန်ကတနင်္လာနေ့ကကြေညာပါတယ်။အချမ်းဖက်ဝါဒနဲ့လူမျိုးဘာသာရေးအခြေခံမုန်တီးတက်ဖြတ်မှုတွေကလွဲပြီးကြံတည်ထန်တွေကိုရှော့ပေါ်လိုက်တာပါ။တည်ထန်ရှော့မပေးတဲ့၃ယောက်ကတော့တောင်ကယ်ရိုလိုင်းနားပြည်နယ်ချာစတန်မြို့ကဖျားချောင်းမှာလူမဲ9ယောက်ကို2015ခုနှစ်ကတက်ဖြတ်ခဲ့သူ။နောက်ပဲစပင်းနီးယားပြည်နယ်ပစ်ဘတ်မြို့ဂျူးဖျားချောင်းမှာဝတ်ပြုသူ17ဦးကို2018ကတက်ဖြတ်ခဲ့သူနဲ့ Massachusetts ပြည်နယ် Boston မြို့ Marathon ပွဲမှာ2013ခုနှစ်ကဘုံခွဲခဲ့သူလို့ပဲဖြစ်ပါတယ်။ American ရွေးကောက်ခံသမ္မတ Donald Trump ကတော့ပနားမတူးမြောင်းကိုပြန်လည်ထိန်းချုပ်နိုင်တယ်လို့တနင်္ဂနွေနေ့ကချင်းချောက်လိုက်ပါတယ်။တူးမြောင်းကိုပေးခဲ့တာမှာပြတ်ထန်းချက်တွေရှိပေမဲ့မျက်မျက်တတမဆက်ဆံခဲ့ဘူး။ချင်းဝယ်အရာဥပဒေအရာမလိုက်နာဘူးဆိုရင်ပနားမတူးမြောင်းကို American ကပြန်တောင်းမယ်လို့ရွေးကောက်ခံသမ္မတ Trump ကပြောဆိုတာဖြစ်ပါတယ်။ဂါဇာမှာထိမ့်ထားတဲ့ဒဇာဂန်တွေလွတ်မြောက်ရေးဆွေးနွေးပွဲမှာတိုးတက်မှုတချို့ရရှိခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအစ္စရေးလွှတ်တော်မှာတနင်္လာနေ့ကပြောပါတယ်။ဂါဇာစစ်ပွဲအပြစ်ရရေးနဲ့အချင်းသားလဲလှယ်ရေးသဘောတူညီချက်နှိဆက်လာပြီလို့ပါလက်စတိုင်းစစ်သွေးကြောအဖွဲ့၃ဘွဲ့ကရှာရှာပါပါပူးတွဲညင်ညာချက်ထုတ်ပြီးနှစ်ရက်အကြာမှာအစ္စရေးဝန်ကြီးချုပ်ကအခုလိုပြောဆိုတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပင်းနာစင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။